Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2018ခုနှစ်စက်တင်ဘာလ19ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မများသတင်းအောင်ပါ။ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုတာဝန်တင်ဆက်ပေးမှာပါ
။ကျွန်တော်အောင်လင်းပါ။ဒီညနားဆင်မဲ့သတင်းတွေထဲမှာတော့မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးအစီအစဉ်မှာအရေးပါတဲ့စေုံတွေဖျက်သိမ်းရမှာနိုင်ငံတကာကြမ်းကြင်သူတွေကိုကြည့်ရှုဆက်ဆွေးခွင့်ပေးမယ့်အကြောင်းမြောက်ကိုရီးယားခေါင်ဆောင်ကပြောလိုက်ပါတယ်။ပြည်ထောင်စုဝန်ကြီးဂျယ်မီဟန်ရဲ့ဒီနေ့ဆက်တင်လိုက်တဲ့မြန်မာနိုင်ငံခီးစဉ်တွင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်တယ်လို့လူခွင့်ရေးချင်းနေနဲ့ပတ်သက်လို့ဆွေးနွေးလိုက်မယ်လို့လည်းမျှော်လင့်ထားကြပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်နေသူချင်းညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနောက်ဆက်ရမယ့်သတင်းလွှာတွေမှာတော့ဒီကနေ့မနေ့အစောပိုင်းကတရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းပန်ဆိုင်မြို့အနီးမှာနယ်မြေအငင်းပွားမှုတစ်ခုဖြစ်ခဲ့ပါတယ်
။လက်တော်ကအရင်ပါဘွားဝင်ဖြစ်နေတဲ့ရတာပါလို့ရတယ်အခုဒီကတည်းကပြောထားလို့ရက်ထားတယ်ဟာလေ
ဒေတာကန်တူပြောသွားတာပါသတင်းပြေဆုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူမြန်မာနိုင်ငံကိုရောက်ရှိနေတဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးရခိုင်ပြည်နယ်ကိုတွားရောက်ဖို့ရှိတဲ့အပြင်စစ်ဖက်အရက်ဖက်ခေါင်းဆောင်တချို့နဲ့လည်းတွေ့ဆုံဖို့ရှိတဲ့အကြောင်းထိုင်းမြန်မာနယ်စပ်မဲဆောက်ခြေဆိုင်ကလေးနယ်အမျိုးသမီးကူညီဆောင်ရွက်ရေးအဖွဲ့ရဲ့စောင့်ရှောက်မှုအောက်မှာရှိနေတဲ့မိဘမဲ့ကလေးတွေကိုနိုင်ငံသားပေးဖို့အတွက်ထိုင်းအစိုးရကစီစဉ်နေတဲ့အကြောင်း21ရာစုအာရှပိုလန်မကြီးအတွက်ပို့ဆောင်ဆက်သွယ်ရေးလမ်းကြောင်းတစ်အဖြစ်မဲခေါင်မြစ်ကိုအသုံးပြုမဲ့အလားအလာရှိနေတဲ့အကြောင်းစရတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားပါမယ်။သတင်းပတ်ဆင်ကဏ္ဍတွေမှာတော့လူထုနဲ့ကျန်းမာရေးမြမရေးတုံးသက်ချက်တို့အပြင်အားကစားသတင်းလွှာတွေကိုလည်းနားဆင်ရပါမယ်။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါအောင်ရှင
်။မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးအစီအစဉ်မှာအရေးပါတဲ့စေယုံတွေကိုဖျက်သိမ်းရမှာနိုင်ငံတကာကြွမ်းကျင်သူတွေကိုကြည့်ကြည့်စစ်ဆေးခွင့်ပေးမယ့်အကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ကပြောဆိုလိုက်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ကလည်းကိုရီးယားကျွမ်းဆွေမှာစစ်ကင်းမဲ့ခေတ်ကအစပြုပြီးဖြစ်တဲ့အကြောင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကိုစိုးမျိုးတော်လာဖို့ဖိတ်ခေါ်ထားပြီးဒီနှစ်ကုန်လောက်မှာလာရောက်လိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းလဲပူတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။တောင်မြောက်ကိုရီးယားခေါင်းဆောင်နှစ်ယောက်ရဲ့ဒုတိယနေ့ထိပ်သီးဆွေးနွေးပွဲဒီကနေ့အဆုံးသတ်ချိန်မှာပဲစက်တင်ဘာပြောင်းရွှေ့ကြေညာခြင်းနဲ့စစ်ပတ်ဆိုင်ရာသဘောတူညီချက်တရက်ကိုလည်းကြေညာခဲ့ပါတယ်။ကိုရီးယားကာဝေးဝန်ကြီးဆွန်ဟွမ်မွန်နဲ့မြောက်ကိုရီးယားကာဝေးဝန်ကြီးနိုကွမ်ချိုတို့လက်မှတ်ရေးထိုးတဲ့စစ်ပတ်ဆိုင်ရာပြည်ပြည်ဆောင်တဲ့သဘောတူညီချက်မှာတော့စီးရီးယားတင်းမာမှုတွေရှင်းချရေးထည့်သွင်းထားတာပါ။စက်တင်ဘာပြောင်းရန်ကြေညာချက်ထဲမှာတော့စီးရီးတင်းမာမှုတွေရှင်းချရေးစီးပွားရေးဖွံ့ဖြိုးတိုးတက်ရေးဒဂရပြဖြစ်နေတဲ့မိသားစုတွေအရေးရင်ချင်းမှုဖလှယ်ရေးနျူကလ িয়ার ကျွမ်းဆွယ်မှာကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးအစီအစဉ်တွေလည်းပါဝင်ပါတယ်။ကိုရီးယားခေါင်းဆောင်နှစ်ယောက်ကြားရရှိခဲ့တဲ့သဘောတူညီချက်အရအမေရိကန်ပြည်ထောင်စုဘက်ကလက်လျောညီတွေဆောင်ရလာခဲ့မယ်ဆိုရင်အထက်ကနျူကလ িয়ার ဆေးရုံဖြစ်တဲ့ရုံပြောင်းကိုဖျက်သိမ်းမယ်အကြောင်းလဲမြောက်ကိုရီးယားကပြောဆိုခဲ့တာပါ။မြောက်ကိုရီးယားရဲ့ကမ်းလှမ်းချက်ထဲမှာတော့ရုံပြောင်းနျူကလ িয়ার ဆေးရုံပိတ်ပစ်ဖို့အပြင်နိုင်ငံကကျွမ်းကျင်သူတွေအနီးကပ်စောင့်ကြည့်နေတဲ့မစ်ဆိုင်းအင်ဂျင်စမ်းသပ်မှုတွေနဲ့ပြစ်စင်တွေကိုအပြည့်တိုင်ဖျက်သိမ်းမယ်အစီအစဉ်တွေလည်းပါဝင်ပါတယ်။ကိုရီးယားကျွမ်းဆွယ်ကိုနျူကလ িয়ার လက်နက်တွေနဲ့ချိန်ချောက်မှုတွေကင်းစင်ပြီးငြင်းချမ်းတဲ့နယ်မြေဖြစ်လာစေဖို့သဘောတူခဲ့ကြတာဖြစ်တဲ့အကြောင်းလဲမြောက်ကိုရီးယားခေါင်းဆောင်ကတောင်ကိုရီးယားသမ္မတနဲ့အတူသဘောတူညီချက်ဖူးထွေးကြေညာရမှာတင်းတောက်တွေကိုပြောဆိုသွားခဲ့တာပါ။2032ခုနှစ်နွေရာသီအိုလံပစ်အားကစားပွဲတော်ပူးတွဲကျင်းပနိုင်ရေးကြိုးပမ်းမဲ့အစီအစဉ်ပါဝင်ကိုရီးယားနိုင်ငံခြားသဘောတူညီချက်ရရှိခဲ့တဲ့အပေါ်မှာတော့တကယ်စိတ်လှုပ်ရှားစရာတစ်ခုဖြစ်နေလဲအမေရိကန်သမ္မတဒေါ်နယ်ထရန့်က Twitter လူမှုကွန်ရက်ကနေဒီနေ့ပဲချီချူးပြောဆိုခဲ့ပါတယ်
။ရုရှားစစ်တပ်လျင်ကိုစီးရီးယားတို့ပြစ်ချခဲ့တဲ့ဖြစ်ရပ်ကမတော်တဆအခြေအနေတွေကြောင့်ဖြစ်ခဲ့ရတာလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပြီးအစ္စရေးနဲ့တင်းမာသွားနိုင်တဲ့အခြေအနေကိုရှော့ချလိုက်ပါတယ်။အစ္စရေးရဲ့ဒုံးကျည်တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့ဆီးရီးယားတို့ပြစ်ခတ်မှုမှာရုရှားကင်းထောက်လျင်ကိုထိမှန်ပြီးလျင်ပေါ်မှာလိုက်ပါလာသူ15ဦးသေဆုံးခဲ့ရပါတယ်။အစ္စရေးမှာအပြည့်အဝတာဝန်ရှိပြီးရုရှားဘက်ကလက်တုံ့ပြန်ခွင့်ရှိတယ်လို့ရုရှားကာကွယ်ဝင်ကြီးဆာဂေးရှိုဂူကအစ္စရေးကာကွယ်ဝင်ကြီးအဗီဒါလစ်ဘမန်ကိုပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းရုရှားသမ္မတပူတင်ကကြားဝင်ပြီးဒီအဖြစ်ပြက်ကမတော်တဆအခြေအနေတွေစုပေါင်းပြီးဖြစ်ရတာပါလို့ပြောဆိုလိုက်တာပါ။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူကတော့တည်ဆုံးခဲ့ရတဲ့ရုရှားနိုင်ငံသားတွေအတွက်ဝမ်းနည်းချေကွဲကြောင်းပြောဆိုပြီးဆီးရီးယားအပေါ်အပြစ်တင်ပါတယ်။အီရန်ထောက်ပံ့တဲ့အကြမ်းဖက်အဖွဲ့ Hezbollah ကိုလက်နက်ထောက်ပံ့နေတဲ့ဆီးရီးယားစစ်တပ်အဆောက်အဦတစ်ခုကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့အစ္စရေးစစ်တပ်ဘက်ကလည်းပြောဆိုထားပါတယ်ရှင်။
အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်အမည်စင်းတင်သွင်းခံထားသူဘရက် ကဗနော့ကိုလွန်ခဲ့တဲ့နှစ်30ကျော်ကလိမ္မဲဆိုင်ရာအကြမ်းဖက်တာခံခဲ့ရတယ်လို့ဆိုရဲလို့ဆိုရဲအမျိုးသမီးကသူ့ဆွဆွဲချက်နဲ့ပတ်သက်ပြီးပြည်သူ့စုံစမ်းစစ်ဆေးပြုလို့ FBI ကစုံစမ်းစီလို့တဲ့အကြောင်းအကျိုးဆောင်ရှင်တွေကပြောပါတယ်တရားသူကြီးကဗနော့ကတော့ဆွဆွဲချက်ကိုညှင်းဆန်ထားပြီးရှေ့လာမယ့်တနင်္လာနေ့ထက်လွတ်တော်တရားရေးရာကော်မတီရှေ့မှာမှပြင်ရှင်းလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ဆွဆွဲသူအမျိုးသမီးခရစ်စတင်းဘက်ဆေဖို့ကိုလည်းထွက်ဆိုဖို့ဖိတ်ခေါ်ထားတာပါဒါပေမဲ့လည်းလွတ်တော်ကော်မတီဥက္ကဋ္ဌချက်ဂရက်စလီထံကိုမနေ့ကသူ့ရှင်တွေပြပို့တဲ့စာထဲမှာတော့ကော်မတီဝင်ထက်လွတ်တော်မှတ်ချုပ်အနေနဲ့တရားသူကြီးကဗနော့ကိုသာယုံကြည်နေပုံရတဲ့အကြောင်းပြောဆိုထားပါတယ်တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေရဲ့အပြည့်အဝစုံစမ်းစစ်ဆေးမှုတွေကသာအရေးကြီးတဲ့အချက်လက်တွေမျက်မြင်သက်သေတွေကိုစုံစမ်းပေါ်ထုတ်နိုင်မှာဖြစ်တယ်လို့လွှတ်တော်ကော်မတီကကြားနာမှုတွေဆုံးဖြတ်ချက်တွေတစုံတရာမချမှတ်နိုင်ခင်မှာနိုင်ငံရေးအစွဲကင်းကင်းနဲ့အပြည့်အဝနားလည်နိုင်မှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါဆွဆွဲသူမျိုးသမီးပေါ်တက်ပြတ်ဖို့ချင်းချောက်ဖို့ချင်းချောက်နှောက်ရှက်တာတွေရှိနေပြီးတနင်္ဂနွေလုံးထုတ်လွှင့်မဲ့ရုပ်မြင်သံကြားကင်မရာတွေရှိမှာတရားသူရင်နဲ့တခမ်းနဲ့ထိုင်ပြီးဖြေချမဲ့အခြေအနေပေါ်စိုးရိမ်နေအကြောင်းလည်းရှိနေဖြစ်သူတွေကပြောဆိုထားကြပါတယ်။ဒေါက်တာဥက္ကဋ္ဌဂရက်စလီကတော့ဆွဆွဲသူမျိုးသမီးပါမကဖော့ဒ်အပါအဝင်ဘသူ့ပုံမှန်မှချင်းချောက်နှောက်ရှက်တာမျိုးဖြစ်တဲ့အကြောင်းမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ဒေါက်တာဒေါ်နယ်ထရန့်ကတော့ဆွဆွဲသူမျိုးသမီးရဲ့ပြောဆိုချက်တွေကိုကြားလို့ကြောင်းနဲ့လွှတ်တော်ကြားနာဝဲကိုသာမလာခဲ့ဘူးဆိုရင်တော့အကြောင်းမလာတဲ့ကိစ္စတစ်ခုဖြစ်နိုင်တဲ့အကြောင်းတူတာလူမှုကွန်ရက်ကနေဒီကနေ့ပဲပြောဆိုခဲ့တာပါ။တရားသူရေးကကဗနော့ဟာထူးချွန်ပြောင်းရွှေ့သူပုဂ္ဂိုလ်တူဖြစ်နေလဲသမ္မတကချီချူးပြောဆိုခဲ့ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကမြောက်ကယ်ရိုလိုင်းနားပြည်နယ်ကိုဒီကနေ့သွားရောက်ပြီးဖလော်ရန့်ဟာရီကိန်းမုန်တိုင်းကြောင့်အပြည့်အစည်းတွေနဲ့ကယ်ဆယ်ရေးလုပ်ငန်းအခက်အခဲတွေကိုလေ့လာမှာပါ။ဖလော်ရန့်ဟာရီကိန်းမုန်တိုင်းကိုနိုင်နိုင်နင်းနင်းကင်တွယ်နိုင်ခဲ့တယ်လို့လူတိုင်းကပြောဆိုနေကြတာဟာယာနုံးပြေမှန်တယ်လို့သမ္မတထရန့်ကမနေ့အင်္ဂါနေ့က Twitter မှာရေးပါတယ်။ပြောင်စုအစိုးရရဲ့ဘေးဒုက္ခစီမံခန့်ခွဲမှုဆိုင်ရာတာဝန်ရှိသူတွေစစ်တပ်နဲ့အရေးပေါ်တုံ့ပြန်ကင်တွယ်ရေးတာဝန်ရှိသူတွေဟာအမခန့်ဖြစ်ရတယ်လို့လည်းသမ္မတထရန့်ကပြောပါတယ်။ဒါပေမဲ့ဒီမိုကရက်တွေကိုတော့သမ္မတကဝေဖန်ပါတယ်။မုံတိုင်းတံကိုတုံ့ပြန်ကင်တွယ်မှုတွေကမအောင်မြင်ဘူးဆိုပြီးမကြခင်မှာပဲဒီမိုကရက်တွေကစပြီးလိန်ကြတော့မယ်လို့သမ္မတထရန့်ကပြောဆိုပါတယ်။သမ္မတအပေါ်မကောင်းမြင်သွားစေဖို့ပေါ်တိုရီကိုမှာပြီးခဲ့တဲ့နှစ်ကဟာရီကိန်းမုန်တိုင်းကြောင့်တည်ဆုံးသူအရေးအတွက်ကိုဒီမိုကရက်တွေကချက်ကားတယ်လို့သမ္မတထရန့်ကရှုမြင်ပြီးမကြည်မနက်ဖြစ်နေတာပါ Florence မုန်တိုင်းကြောင့်အနည်းဆုံးလူ32ဦးတည်ဆုံးခဲ့ရပြီးမြောက်ကယ်ရိုလိုင်းနာပြည်နယ်တွင်းကမြို့တွေမှာရွှွင့်တွေရေစိုးတွေနဲ့ရေကြီးနေစေပါမနေ့အင်္ဂါနေ့ကနေသားခဲ့ပေမဲ့လို့လဲဒီသတင်းပတ်အတွင်းရေကြီးတာတွေပိုဖြစ်အောင်မယ်လို့ဒေသခံတွေကိုပြည်နယ်တဝန်းအာဏာပိုင်တွေကသတိပေးထားပါတယ်ဒီမိုကရက်တို့ဖြစ်တဲ့မြောက်ကယ်ရိုလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူးရိုင်းကူပါကတော့အင်္ဂါနေ့တုန်းကမြစ်16စင်းမြစ်ရေကြီးနေပြီးလာမယ့်ကြာသပတေးနေ့မှာနောက်ထပ်မြစ်3စင်းမှမြစ်ရေကြီးမယ်လို့ခန့်မှန်းထားတဲ့အကြောင်းပြောဆိုထားပါတယ်ရှင်
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအမေကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်တူနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဗြိတိသျှနိုင်ငံခြားရေးဝန်ကြီးဂျယ်မီဟန့်ရဲ့ဒီနေ့စတင်လိုက်တဲ့နှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်တွင်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်သလိုမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေနဲ့ပတ်သက်လို့ဆွေးနွေးမယ်လို့လည်းမျှော်လင့်ရပါတယ်ခီးစဉ်တွင်ရိုဟင်ဂျာတွေကြုံတွေ့နေရတဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေကိုကိုယ်တိုင်လေ့လာဖို့ရည်ရွယ်ထားပြီးမြန်မာစစ်ဘက်နဲ့ရပ်ဖက်စစ်ကောင်းဆောင်ရပ်ဖက်ခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်တဲ့အကြောင်းလဲ Twitter လူမှုကွန်ရက်ကနေဒီနေ့ပဲပြောဆိုထားတာပါခီးစဉ်ပထမနေ့ဖြစ်ဒီနေ့ရန်ကုန်မြို့ကိုရောက်ရှိလာစမှာတော့နိုင်ငံရေးအကျဉ်းသားများကုညီဆော့ရှောက်ရေးအသင်း AAPP ရုံးခန်းကိုတွားရောက်ခဲ့ပြီးဖက်စစ်ခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအခြေအနေနဲ့ပတ်သက်လို့ဆွေးနွေးခဲ့တယ်လို့နိုင်ငံရေးအကျဉ်းသားတွေအကြောင်းမှတ်တမ်းတင်ထားတဲ့ပြကန်းကိုလည်းကြည့်ရှုခဲ့တာပါပြည်ချနိုင်ငံခြားရေးဝန်ကြီးကမနက်ဖြန်မှာတော့ပြီးခဲ့တဲ့နေ့တဲ့ပြည်ပကတ်တွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုလေကြောင်းကတွားရောက်မှာဖြစ်ပြီးဒီနောက်မှာတော့နေပြည်တော်မှာနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံမှုလည်းစီစဉ်ထားတာပါ ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထဲလွန်ညိုရေးကင်းစကန်တွေကိုစီးနှင်တက်ခဲ့ခဲ့တဲ့ ARS အစိုးရအုပ်စုကိုမြန်မာလွန်ညိုရေးတပ်ဖွဲ့လိုက်လံရှင်းလင်းရာကရိုဟင်ဂျာမွတ်စလင်တွေပေါ်လူခွေရေးချုပ်ဖောက်မှုတွေစူးစူးဝါးဝါးကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်ဝမ်ကဆွဆွဲထားတာဖြစ်ပါတယ်။မြန်မာဆွေရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားသလိုနိုင်ငံတကာတိုင်ဝမ်ကဆွဆွဲနေသလောက်လူခွေရေးချုပ်ဖောက်မှုတွေကျူးလွန်တာမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းဖော်ထုတ်ရေးရမှုတွေရှိတဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်။
ရခိုင်ပြည်နယ်ရင်းကအကြမ်းဖက်မှုတွေကိုစုံစမ်းဖို့ဖွဲ့ထားတဲ့ပြည်တွင်းကော်မရှင်တွေအားလုံးကရိုဟင်ဂျာတွေအပေါ်ကြမ်းကြုတ်ရက်စက်မှုတွေဒါမှမဟုတ်လေတရားမျှတမှုနဲ့ပတ်သက်ပြီးခိုင်မာတိကျစွာအစီရင်ခံဖို့ပြက်ကွက်တယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကပြောဆိုလိုက်ပါတယ်။2012ခုနှစ်ကစလို့ဖွဲ့စည်းခဲ့တဲ့မြန်မာအစိုးရရဲ့ကော်မရှင်၈ခုအပေါ်မှာဒီကနေ့အစီရင်ခံစာထုတ်ပြန်တာပါ။အနာဂတ်မှာတရားဆွဆွနိုင်ရေးအတွက်အချက်လက်တွေစုဆောင်းပြင်ဆင်နိုင်ဖို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကစတင်ဆောင်ရွက်ဖို့ကိုလည်းတိုက်တွန်းထားပါတယ်။ရခိုင်ပြည်နယ်မှာ2012ခုနှစ်ကအကြမ်းဖက်မှုတွေပေါ်ပေါက်ခဲ့ပြီးနောက်ပိုင်းပြည်ပခန့်ကိုဖြေရှင်းနိုင်ရေးအကြံဉာဏ်ပေးဖို့ဒါမှမဟုတ်လည်းနှိမ့်ဆက်ညှဉ်းပန်းဖိနှိပ်မှုတွေကိုစုံစမ်းစစ်ဆေးပါတယ်ဆိုတာကိုပြသနိုင်ဖို့မြန်မာအစိုးရကကော်မရှင်၈ခုကိုဟန်ပြဖွဲ့စည်းခဲ့တာလို့လည်း HRW ကပြောဆိုပါတယ်။အခုနောက်ဆုံးနိုင်ငံတကာပညာရှင်တွေပါတဲ့ကော်မရှင်ကလည်းအရင်ကအဖွဲ့တွေထက်ပိုကောင်းလာမှာမဟုတ်ဘူးဆိုတာပေါ်လွင်နေဆိုပြီးတော့လည်းဆွဆွဲထားပါတယ်။ဒီကော်မရှင်ကနိုင်ငံတကာရဲ့တောင်းဆိုမှုတွေကနေတက်တာရော့ပါသွားအောင်ဖွဲ့စည်းပုံရတာကြောင့်ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်အနေနဲ့မြန်မာအစိုးရဖွဲ့စည်းတဲ့ကော်မရှင်ကိုမဆောင်ဆိုင်သင့်ဘူးလို့လည်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံတွင်းကဆိုးဝါးလာတဲ့ရာဇဝတ်မှုကျူးလွန်ခံရသူတွေအတွက်တရားဥပဒေကြောင့်အရဆောင်ရွက်နိုင်ရေးလမ်းကြောင်းဖော်ပြနိုင်ဖို့သက်တည်အထောက်အထားတွေကိုအခုချိန်မှာစူးစမ်းထိန်းသိမ်းဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်ရှင
်။မလေးရှားဝန်ကြီးချုပ်ဟောင်းနာဂျီရာဇက်ကိုဒီနေ့ပဲဖမ်းဆီးလိုက်ကြောင်းနဲ့နိုင်ငံပိုင်လုပ်ငန်းကနေငွေကြေးမတမာမှုအာဏာလွှဲသုံးဆမှုတွေနဲ့ဆက်နွယ်ပြီးထပ်မံရေးရိုးကိုရှိတဲ့အကြောင်းလဲအဂရီလိုက်ဆမှုတပ်ဖြည့် agency ကပြောဆိုလိုက်ပါတယ်။အမေရိကန်ဒေါ်လာတန်း600ရောကိုသူ့ကိုယ်ပိုင်ပန်းစင်းနဲ့လွှဲပြမှုတွေဝန်ကြီးချုပ်ဟောင်းကိုသူ့ရုံးခွင့်မှာပဲဖမ်းဆီးလိုက်တာဖြစ်တဲ့အကြောင်းလဲကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ။မလေးရှားနိုင်ငံအချင်းပြည့်ချဆမှုတပ်ဖြည့်ဥပဒေအရနောက်ထပ်တရားဆွဲဆိုဖို့မနှက်ပံရုံးထုတ်မှဖြစ်တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။အသေးစိတ်ကိုဖော်ပြမထားပေမဲ့ကြေညာချက်မှာဖော်ပြချက်အရအာဏာအလွဲသုံးဆမှုနဲ့အရေးယူခံရဖို့ရှိနေပါတယ်။ဝန်ကြီးချုပ်ဟောင်းရွေးကောက်ပွဲမှာရှုံးလင်းခဲ့ပြီးလာပိုင်းချမှာပဲနိုင်ငံပိုင် 1MDB ပန်လုံငန်းနဲ့ဆက်နွယ်ပြီးယုံကြည်မှုဖော်ပြမှုအရည်လိုက်စားမှုငွေမဲခွာချမှုစတဲ့ရာဇဝတ်ကြောင်းတွေနဲ့အစိုးရမှတရားဆွဲဆိုခံထားရတာပါ။ဝန်ကြီးချုပ်ဟောင်းကတော့အပြစ်မရှိကြောင်းငြင်းဆန်ထားပြီးရုံးတင်စစ်ဆေးမှုတွေကတော့ရှင်းနှစ်ထဲမှာစတင်မှာဖြစ်ပါတယ်
။ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဝက်ရှရက်နဲ့သမီးနဲ့သမက်တို့အပေါ်ထောင်ဒဏ်ဆင်ချက်တွေကိုဒီကနေ့ပဲတရားရုံးကဆိုင်းငံ့လိုက်ပြီးအယူခံအတွက်ဆောင်းဆိုင်နေချိန်မှာအာမခံနဲ့ပြန်လွှတ်ပေးဖို့ဆုံးဖြတ်လိုက်ပါတယ်။အဂရိလိုက်စားမှုနဲ့ဒီနှစ်ဆက်မှာပဲအချင်းပြတ်ချစားမှုတိုက်ဖျက်ရေးဆိုင်ရာတရားရုံးကထောင်ဒဏ်အပြစ်ပေးထားတာကိုအယူခံတင်သွင်းခဲ့တဲ့အပေါ်ပါကစ္စတန်အထက်တရားရုံးကဆုံးဖြတ်လိုက်တာပါ။အချင်းပြတ်ချစားမှုတိုက်ဖျက်ရေးဆိုင်ရာတရားရုံးကဇူလိုင်လ6ရက်နေ့ကထောင်ဒဏ်ဆင်ချက်ချမှတ်ချိန်မှာတော့ဝင်းကြီးကျုံဟောင်းဟာဇနီးဖြစ်သူစေကူတာမှုခံယူနေတဲ့ဗြိတိန်နိုင်ငံလန်ဒန်မြို့မှာသမီးဖြစ်သူနဲ့အတူရောက်နေခဲ့ပါတယ်။တရားရုံးကစီရင်ချက်ချပြီးသတင်းတစ်ပတ်လောက်အကြာပါကစ္စတန်ကိုပြန်လာပြီးနောက်မှာတော့ထောင်ဒဏ်ချခံဖို့ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။တချိန်ကအာဏာရပါတီဖြစ်ခဲ့တဲ့ဝင်းကြီးကျုံဟောင်းရှရီရဲ့ပါကစ္စတန်မွတ်စလင်အဖွဲ့ချုပ်ဟာလည်းဇူလိုင်လနောက်ပိုင်းရွေးကောက်ပွဲမှာရှုံးနေခဲ့ပြီးဝင်းကြီးကျုံအီမရန်ခန်ဦးဆောင်တဲ့အစိုးရအာဏာရလာခဲ့ပါတယ်ရှင်။
ဟုတ်တယ်ဟုတ်နေညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ငင်ထိုက်သူကပြောပြပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ဒီကနေ့မနေ့အစောပိုင်းကတရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းပန်ဆိုင်ကျူကုန်းမြို့နယ်ဖိုင်ကောင်းကျေးရွာအုပ်စုအတွင်းမှာနေမြေငင်းပွားမှုတစ်ခုဖြစ်ခဲ့ပါတယ်ဒါဟာတရုတ်နိုင်ငံလုံခြုံရေးတပ်ဖွဲ့တွေကမြန်မာပိုင်းနယ်နိမိတ်ထဲကိုဝင်ရောက်ပြီးနယ်စပ်ဖြတ်ကူးတဲ့လမ်းကိုပိတ်ဆို့တိုင်းတိဆောက်ခဲ့တာကြောင့်လို့ဒေသခံတွေကပြောပါရယ်မူဆယ်ခရိုင်အုပ်ချုပ်ရေးမှူးကတော့အခင်းဖြစ်တဲ့နေရာကိုဘယ်သူပိုင်တယ်လဲဆိုတာစီစဉ်နေပြီးလောလောဆယ်မှာတော့တိုင်းခတ်ခဲ့တဲ့လုပ်ငန်းကိုရပ်ဆိုင်းထားတယ်လို့ဆိုပါရယ်ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါရယ်
ဟုတ်ကဲ့တရုတ်မြန်မာနယ်စပ်ဒေသမှာနေမြေအငင်းပွားမှုဖြစ်နေတဲ့နေရာဟာပန်ဆိုင်ကျူကုန်းမြို့နဲ့6မိုင်ရကွာဖိုင်ကောင်းကျေးရွာအုပ်စုအတွင်းမှာဖြစ်ပြီးဒီကနေ့မနေ့9နာရီလောက်ကဖြစ်ပွားခဲ့တာပါ တရုတ်ဘက်ကမြန်မာပိုင်နယ်ထဲကိုပေတရာလောက်ဝင်ရောက်လာပြီးတတိုင်းခတ်ခဲ့တာဖြစ်တယ်လို့ဒေသခံတဦးကအခုလိုပြောပါတယ
်။ပြုတ်တွေကကျွန်တော်ဘက်ကအေဘုံတော်လာပြီးမှအခုဆန်စုကမယ်ဆိုမှညောင်းပြန်လာတူးနေတယ်ပဲခေါ်နေတယ်နဲ့လမ်းကြောက်ချင်းလမ်းကိုသူတို့အေရိယာပါဆိုရင်လာချက်ယူတော့ဆိုတော့နေနေခံတွေကတော့နေပြည်တော်ဆရာကနေကဘယ်အဖြစ်ရောင်းထားလို့တို့ဆက်စုပင်းလာပြီးမှအိုးအိုးယိုးစီမယ်ဆိုရင်လာလို့ယူသလားပေါ့နော်ဘာမှလည်းပြန်မပြောရဖြစ်နေနေခံတွေကအသေးတရားကိုကျွန်တော်ရှိတယ်တော်ကိုကြည့်တယ်ကြောက်တယ်တော့ရေးတွေကိုတိုင်းစောင့်ပေးပဲဖုန်းနဲ့ညောင်းတူးနေပေါ့နော်
ဒီလိုတတိုင်းခတ်ဖို့လုပ်တဲ့နယ်မြေအတွင်းမှာဒေသခံတွေဘိုးစင်ပေါင်ဆက်လုပ်ကင်ခဲ့တဲ့လယ်မြေတွေလည်းပါဝင်နေတယ်လို့ပြောပါတယ်။မူဆယ်ခရိုင်အုပ်ချုပ်ရေးမှူးဦးလိုင်စိုးတန်းကတော့နယ်မြေပိုင်ဆိုင်မှုကိုစစ်ဆေးဖို့ဆောင်ရွက်နေပြီးတတိုင်းခတ်တဲ့လုပ်ငန်းတွေရပ်ဆိုင်းထားဖို့အကြောင်းကြားထားကြောင်းအခုလိုပြောပါတယ
်။ဘိုးဘက်ကနေတရုတ်နိုင်ငံဘက်ကနေဒီကော်ဆက်တဲ့ဒီဒူတာရှိတယ်သူကလေ။ရောင်းဖို့ပေါ့လေ။အဲ့တော့ဒီကနိုင်ငံနဲ့အမပါမပြီးရသေးလို့ပေါ့ဒီကနေ့ကတော့ပါလေးပြောရတော့ကိုတေချာလေးသွေးချင်းပြီးတော့မှအတိအကျဖြစ်ပေါ်တော့နှစ်ဖက်ကတေချာတိကျလေးရှင်းလိုက်ရမယ်ဒါကြောင့်လို့လက်တော်ကအရင်ပါပွားဝင်ဖြစ်နေတဲ့ရက်သားပါလို့ညနေဟိုအဖြစ်အဖွဲ့ကြီးကပြောထားလို့ရက်ထားတယ်အဲ့ဒါသွေးချင်းဖြစ်ချင်းပြီးပါပဲသူတို့ဘက်မှပိုင်သူတို့လုပ်လို့ရတယ်ဒီဘက်ကိုကြော်နေတယ်နေဆက်နဲ့အလို့ရတဲ့နေနေနေဆိုမလုပ်ဖို့တက်ချီပြစ်နိုင်ဖို့တားထားတာအဲ့ဒီစားပါ
2014ခုနှစ်တုန်းကလည်းရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်အတွင်းမှာနေဆက်အငင်းပွားမှုဖြစ်ပွားခဲ့ပါတယ်။ပြည်နိုင်ငံဘက်ကယူနီဖောင်းဝတ်တွေဝင်ရောက်လာပြီးလယ်မြေဧက80လောက်ကိုတိုင်ဆိုင်ပြီးသူတို့ပိုင်ချောင်းတတ်မှတ်ခဲ့တာကြောင့်နန်းခမ်းဒေသခံတွေကဆန္ဒပြကန့်ကွက်ခဲ့ပါတယ်။နောက်ပိုင်းမှာတော့အစိုးရချင်းညှိနှိုင်းပြီးဖြေရှင်းနိုင်ခဲ့ပါတယ
်။ကိုမိုးစောသတင်းပေးပို့ထားတာပါ။တော်တဲ့ရှင်တို့အခုနားဆင်နေကြရတာက VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာနားဆင်နိုင်တယ်လို့ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်။အခုဆက်ပြီးမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဗြိတိန်နိုင်ငံရဲ့ဝန်ကြီးကနိုင်ငံရေးအကျဉ်းသားတွေအရေးလေ့လာဆွေးနွေးခဲ့တယ်လို့မနေ့ပြန်မှာတော့ရိုဟင်ဂျာပဋိပက္ခကိုလေ့လာဖို့ရခိုင်ပြည်နယ်ကိုသွားရောက်မှာပါစစ်ဖက်အရက်ဖက်ခေါင်းဆောင်တချို့နဲ့လည်းတွေ့ဆုံဖို့ရှိပါတယ်မတ်သိငီထိုင်းစူးစီးတင်ပြထားပါတယ
်ဗြိတိန်နိုင်ငံရဲ့ဝန်ကြီးဂျယ်ရမီဟန့်ကဒီကနေ့ဗုဒ္ဓဟူးနေ့မှာမြန်မာနိုင်ငံကိုရောက်ရှိလာတာပါနှစ်ရက်ကြာမြန်မာခီးစဉ်အတွင်းမှာတော့ရိုဟင်ဂျာပြည်ပခါကိုကိုယ်တိုင်လေ့လာနိုင်ဖို့သွားမယ်လို့လဲဝင်းဂျီဟန်ကသူ့ရဲ့ Twitter မှာပြောဆိုထားပါတယ
် I'm in Burma this week to see firsthand some of the issues around the humanitarian crisis faced by the Rohingya people
ရိုဟင်ဂျာတွေခံစားနေရတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာဘေးဒုက္ခတချို့ကိုကိုယ်တိုင်ကိုကြလေ့လာဖို့အတွက်ဒီသတင်းပတ်ထဲမှာကျွန်တော်မြန်မာနိုင်ငံရောက်ရှိနေပါတယ်စစ်ဖက်နဲ့ရပ်ဖက်ခေါင်းဆောင်တချို့နဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်
ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုအတွက်မြန်မာစစ်တပ်ဗိုလ်ချုပ်ကြီးတွေကိုတရားစွဲဆိုနိုင်ရေးတိုက်တွန်းထားတဲ့ကုလသမဂ္ဂစုံစမ်းရေးမှုတွေရဲ့အစီရင်ခံစာထုတ်ပြီးနောက်တနေ့မှာဗြိတိန်နိုင်ငံခြားရေးဝန်ကြီးရဲ့မြန်မာခီးစဉ်ထွက်ပေါ်လာတာပါမြန်မာအစိုးရဘက်ကတော့ကုလအစီရင်ခံစာကိုကန့်ကွက်ထားတယ်လို့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလည်းလက်သင့်မခံပါဘူးဒီကနေ့ရန်ကုန်ကိုဆက်ရောက်လာတဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးကနိုင်ငံရေးအကျဉ်းသားတွေကိုဂုဏ်ပြုထားတဲ့ပြတိုက်ကိုတွားရောက်ပြီးနိုင်ငံရေးအကျဉ်းသားတွေအရေးဆွေးနွေးခဲ့သလိုရွှေရကုံစီတီတော်ကိုလည်းတွားရောက်ဖူးမြော်ခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကိုတွားရောက်တာမှာတော့ထောင်ချခံထားရတဲ့ Writers သတင်းထောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိစ္စကိုအလေးထားဆွေးနွေးခဲ့တယ်လို့ AAPP ရဲ့တွဲဖက်အတွင်းမှဦးဖို့ကြီးကပြောပါတယ
်။တော်တော်သူဖြစ်မှလာတော့ journalist နေရာထောင်ကြတဲ့သူရဲ့ကိစ္စကိုလည်းဒီနေ့တော့မြန်လာတယ်ရှိပါတယ်ဆိုတော့ကျွန်တော်တို့ကတော့လက်ရှိမှာနိုင်ငံရဲ့ထောင်ထဲမှာထောင်ကြပြီးတော့ဆက်သွယ်လို့ရှိရဲအဲဒီ journalist နေရာအပါအဝင်ပေါ့ပြီးတော့ကျတော့ထောင်ထဲကနေအမှုရှင်ဆိုင်ကြီးက46ယောက်ရှိတယ်ပြီးရင်ဒီနှစ်ရက်တယောက်ကထောင်အောင်ဒီကနေပြီးတော့ဒီအမှုရှင်ဆိုင်ကြီးလည်းရှိတယ်ဒီနိုင်ငံရေးကျင်းသားတွေမြန်ဆန်သွယ်ရေးကြတော့တုံးတရားစိတ်တုံးပြောဆိုမှုတော့ကျွန်တော်အကြံပေးလိုက်တာရှိပါတယ်
တရားဥပဒေမဲ့ဖမ်းဆီးမှုတွေကိုစစ်တပ်တည်းမဟုတ်ဘဲတိုင်းရင်းသားလက်နက်ကိုင်တွေကပါကျူးလွန်နေတဲ့အခြေအနေကိုအဆုံးသတ်နိုင်ဖို့ပြည်ရင်းစစ်အဆုံးသတ်ရေးဒါအပြင်အရက်သားအစိုးရရဲ့ဒီမိုကရေစီဖော်ဆောင်ရေးမှာ 2008 ခုနှစ်အခြေခံဥပဒေကြောင့်အဟန့်အတားဖြစ်ရတဲ့အခြေအနေတွေကိုလည်းဆွေးနွေးခဲ့တယ်လို့ AAPP ရဲ့တွဲဖက်အတွင်းမှုဥပိုလ်ကြီးကပြောပါတယ
်။နောက်ဒီမတရားသိမ်းဖမ်းဆီးမှုတွေကလည်းဆက်ရှိနေလို့မယ်။အဲ့လိုရှိတဲ့အချိန်မှာအခုအရင်တော့ဒီတမတော်ကပဲဖမ်းတာပေါ့။အခုကတော့တိုင်းသက်တွေကပေါ့ဖမ်းနေတာမျိုးရှိတဲ့။ဒါတွေကိုလည်းကျွန်တော်တို့ထောက်ပြတာလည်းရှိပါတယ်။အဲ့ဒီလူတွေရဲ့ခံစားနေရတဲ့ဒုက္ခတွေပေါ့။ဒီလိုဒုက္ခတွေချုပ်ငင်းသွားဖို့ဆိုလို့ရှိရင်တော့ဒီရင်းစစ်ပြီးဖို့ရပ်ဖို့လိုတယ်ပေါ့။ဒီလိုကိစ္စတွေကိုအကျဉ်းချုပ်ပေးဖို့တော့အစိုးရက2008ပေါ်ကြီးဝင်ကြည့်တယ်ဥပဒေကြောင့်အစိုးရမှာဒီအစိုးရပေါ်စီကိုအကောင့်တွေပုံနိုင်ဖို့အတွက်ဒီလိုပြည်ပြင်းများကရှိမနေဘူး။ဒီလိုပြည်ပြင်းများကစစ်တပ်ရောက်ကံတဲ့ဒီလိုရနေကြကံရတာမျိုးဖြစ်တဲ့အတွက်အစိုးရကအရန်တော့ပြန်ရတဲ့ဒီလိုအကြောင်းတွေကိုကျွန်တော်တို့ရှင်းပြပေးပါတယ်
။ပြီးခဲ့တဲ့နှစ်ကအကျန်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းလူပေါင်း3,000ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုတော့ဗြိတိန်နိုင်ငံခြားရေးဝန်ကြီး Jeremy Hunt ကမနေ့ပြန်ကြားသားပရိနေမှာစစ်တပ်ရဟတ်ရင်နဲ့တွားရောက်ဖို့စီစဉ်ထားပြီးအဲ့ဒီနောက်မှာနေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ရိုဟင်ဂျာပြည်ပခနောက် Riders သတင်းတောင်နှစ်ဦးအရေးတို့ကိုဆွေးနွေးမယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီး Hunt ကသူ့ခီးစဉ်မတိုင်ခင်မှာပြောဆိုထားတာဖြစ်ပါတယ်ရှင်။
ရရှိနေပြန်မြန်မာနိုင်ငံရဲ့လူခွေမှတ်တမ်းနဲ့တာဝန်ရှိသူတွေပြစ်ဒဏ်ကျင်းလွန်ခွင့်ရနေတဲ့အချိန်ဒီတရားဥပဒေစိုးမိုးရေးအားနည်းမှုတွေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ရပ်တန့်နေပြီဆိုပြီးတော့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဝေဖန်ထောက်ပြနေပါတယ်ဒီပေါ်မှာသရရှင်တွေကရောဘလူးယူဆကြပါတယ်ဒီမိုကရေစီအကူပြောင်းကာလနိုင်ငံရေးနဲ့လူခွင့်ရေးလက်ရှိအခြေအနေသုံးသပ်မှုတွေကိုလာမယ့်စနေညပိုင်းဒဲအလီလိုင်းအစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမင်းများလူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲရဲ့လေလာအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများကြမဲ့သရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
ဒီရေဒိုင်လေးလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။လာမယ့်အင်္ဂါညဒိုင်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်။အခုဆက်ပြီးတော့သတင်းတော်တပုတ်ကိုထုတ်လွှင့်ပေးပါဦးမယ်။ထိုင်းနိုင်ငံမဲဆိုင်မြို့နယ်မြို့နယ်ကြောက်လိုင်ကူအတွင်းသတင်းနှစ်ပတ်ကျော်ကြာပိတ်မိနေခဲ့တဲ့နိုင်ငံမဲတောဝက်ဘောလုံးသင်းဝင်တွေကိုနိုင်ငံသားအဖြစ်ပေးခဲ့ပြီးတဲ့နောက်အခုထိုင်းမြန်မာနယ်စပ်မဲဆောက်ခြေဆိုင်ကလေးနဲ့အမျိုးသမီးကူညီစောင့်ရှောက်ရေးအဖွဲ့ကစောင့်ရှောက်မှုအောက်မှာရှိနေတဲ့မိဘမဲ့ကလေးတွေကိုရက်ပေါင်း90အတွင်းနိုင်ငံသားပေးဖို့ထိုင်းအာဏာပိုင်တွေစီစဉ်ဆောင်ရွက်နေပါတယ်။ဒီအကြောင်းကိုထိုင်းခြေဆိုင်သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာခြေဆိုင်ပြီး18နှစ်ကြာမိဘမဲ့ကလေးတွေကိုစောင့်ရှောက်မှုပေးနေတဲ့စောအဖွဲ့စည်းဟာအခုအခါမှာတော့ထိုင်းနိုင်ငံရဲ့တရားဝင်ဖောင်ဒေးရှင်းတစ်ခုဖြစ်လာပါပြီ။ဒီအတွက်ထိုင်းလူမှုကယ်ဆယ်ရေးဝန်ကြီးဌာနရဲ့ထောက်ခံချက်တွေနဲ့ထိုင်းဥပဒေကြောင်းအရဆိုရင်ဒီဖောင်ဒေးရှင်းကကလေးငယ်တွေဟာထိုင်းနိုင်ငံမှာမွေးဖွားတဲ့ကလေးတွေဖြစ်တာကြောင့်ရောမိဘမဲ့တွေဖြစ်နေတာရဲ့ထိုင်းကျောင်းတွေတက်နေတာရဲ့တွေကြောင့်သူတို့ကိုထိုင်းနိုင်ငံသားပေးဖို့အတွက်လူ့ခွင့်ရေးရှေ့နေကြီးမစ္စတာဆူရပုံကောင်းကျန်ထွတ်ကထိုင်းဆိုရကိုတင်ပြခဲ့တာပါ။စောအဖွဲ့ရဲ့စောက်ရှောက်မှုအောက်မှာရှိနေတဲ့မိဘမဲ့ကလေးတွေတဲကအသက်17နှစ်ကနေအသက်18နှစ်ပြည့်ပြီးသူကလေးငယ်55ဦးကိုပထမအဆုံးအတော့အနေနဲ့ထိုင်းနိုင်ငံသားအဖြစ်အသိမှတ်ပြုနိုင်ရေးအတွက်မဲဆောက်မျိုးပိုင်ရုံးကနေသူတို့ရဲ့ကိုယ်ရေးကိုယ်တာအချက်လက်တွေကိုစက်တင်ဘာလ18ရက်နေ့ကနေစတင်လက်ခံခဲ့ပြီးရက်ပေါင်း90အတွင်းနိုင်ငံသားပေးဖို့ဆုံးဖြတ်ချက်ချပြီးတော့မှဖြစ်ပါတယ်။စောအဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်ထိုင်းရှင်းနေများကောင်စီရဲ့ကလေးငယ်နဲ့နိုင်ငံမဲများအရေးရှေ့ပြောင်းလို့သမားရေးစက်ကော်မတီရဲ့ဥက္ကဋ္ဌလူ့ခွင့်ရေးရှေ့နေကြီးနိုင်စုလပုံကောင်းကျက်ထွက်ကတော့ကလေးအလုံးဟာထိုင်းနိုင်ငံမှာမွေးဖွားတဲ့တပ်တည်အထောက်ထားတွေစေယုံမှတ်တမ်းတွေတာဝန်ခံတဲ့သူတွေရှိတာကြောင့်ဥပဒေကြောင်းအရနိုင်ငံသားပေးဖို့အတွက်အစိုးရဘက်ကတာဝန်ရှိသူတွေကလှုပ်ဆောင်ပေးရမှာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ
်။ဆန်ကကွန်ပန်ဒက်လက်စပ်ဒီနော်လူဝမလီဆောင်နော်ဒါကိလောဒူလာမာစစ်ဖတ်ပြီလာပဒကိကတ်နိုင်ရဲ့ထိုင်းနိုင်ကနစ်မော်စင်တီယာလက်လုံးဘန်แม่ဆောင်
လူအပ်တဲ့သက်သေအထောက်အထားဆက်ရွက်ဆန္ဒပြည့်စုံနေတာမို့ပြဿနာလည်းမရှိပါဘူးအခုလိုပဲနိုင်ငံမဲ့ကလေးတွေ၄၆မှာအများကြီးရှိနေကြပါတယ်သူတို့လေးတွေရဲ့အနာဂတ်ဟာနိုင်ငံမဲ့ဘဝနဲ့ ဖြစ်မနေဖို့အတွက်ကျွန်တော်တို့ဝိုင်းပြီးစ조사ပေးရပါမယ်ဆိုပြီးပြောဆိုသွားပါတယ်။သောပွဲကထိမ့်သိမ်းဆောက်ရှောက်မှုပေးထားတဲ့ကလေးတူကတော့သူမအနေနဲ့ထိုင်းနိုင်ငံမှာမွေးပြီးသောဖွဲ့မှာကြီးပြင်းလာခဲ့ကြတယ်။ထိုင်းကျောင်းမှာပညာသင်နေပါတယ်။ပညာရေးမှာရောအလုပ်ကိုင်နေလုပ်တဲ့အခါမှာရောနိုင်ငံသားမဟုတ်တဲ့သူတွေအတွက်နိုင်ငံသားတွေနဲ့ရှင်မယ်ဆိုရင်တခြားအခွင့်အလမ်းတွေရှိတဲ့အခါမှာမျက်နှာငယ်ရပါတယ်။သူမအနေနဲ့အခုလိုမျိုးထိုင်းဆိုရကနိုင်ငံသားဖြစ်ပြီးတော့မှဖြစ်တာကြောင့်ထိုင်းနိုင်ငံသားများဤသူအခွင့်အလမ်းတွေရတော့မှဖြစ်တာကြောင့်ဝမ်းသာပျော်ရွှင်မိပါတယ်ဆိုပြီးပြောဆိုသွားပါတယ်။ထိုင်းနိုင်ငံထဲမှာနိုင်ငံမဲ့ဖြစ်နေတဲ့ကလေးပေါင်း9000ကျော်ရှိပြီးအဲ့ဒီကလေးတွေအတွက်နိုင်ငံသားအခွင့်အရေးရအောင်လဲဆက်ပြီးတော့အစ်င့်လိုက်စူးစမ်းဆောင်ရွက်နေတဲ့အကြောင်းရှေ့နေကြီးကပြောဆိုသွားပါတယ်။ပြီးခဲ့တဲ့လပိုင်းကပဲမဲဆိုင်နိုင်ငံတွင်းမှာပိတ်မိနေတဲ့နိုင်ငံမဲ့ကလေးတွေတဲက4ဦးဟာလဲနိုင်ငံသားရရှိခဲ့သလိုစက္ကူစွန်လေးလုပ်ပြီးဂျပန်နိုင်ငံထိသွားပြီးပြိုင်ပွဲဝင်ရတဲ့မြန်မာနိုင်ငံသားလေးမောင်ထောင်တီလည်းနိုင်ငံသားရရှိခဲ့ပါတယ်ရှင်
။ထိုင်းချီဆိုင်သတင်းတောက်မတ်အေးမှသတင်းပေးပို့ထားတာပါ။အခုတော့21ရာစုအာရှပိုလန်မှကြီးဆောက်လုပ်ရေးနဲ့ပတ်သက်တဲ့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။အာရှတခွင်စီးပွားရေးဆက်သွယ်မှုလမ်းကြောင်းနေခိုင်မာစေဖို့21ရာစုအာရှပိုလန်မှကြီးဆောက်လုပ်ရေးကိုတရုတ်နိုင်ငံကဥဆောင်ဥရပြုနေပြီးဒီလမ်းမကြီးအတွက်ပို့ဆောင်ဆက်သွယ်ရေးလမ်းကြောင်းတစ်ဖြစ်မဲခေါင်မြစ်ကိုအသုံးပြုနိုင်မယ့်အလားအလာကိုစဉ်းစားနေပါတယ်။တန်ချိန်900ရှိတဲ့တင်မောတွေဖြတ်တန်းနိုင်အောင်မဲခေါင်မြစ်အကျယ်အဝန်းချက်ထွင်ရေးတရုတ်အင်ဂျင်နီယာတွေကစူးစမ်းနေကြပါတယ်။ဒီလိုမဲခေါင်မြစ်ကိုချဲ့ဖို့ဖောက်ခွဲရေးလုပ်ခဲ့မယ်ဆိုရင်မဲခေါင်မြစ်ဖြတ်တန်းစီးဆင်းနေတဲ့အာရှ6နိုင်ငံအပေါ်ဘယ်လိုတက်ရောက်မှုတွေရှိမလဲဆိုတာနဲ့ပတ်သက်လို့ထိုင်းနိုင်ငံချိုင်းကွန်စိတ်ကန်းကနေသတင်းတောက်စတီဗ်ဆန်ဖို့က VOA အတွက်သတင်းပေးပို့ထားပါတယ်
။မဲခေါင်မြစ်တကျော်ဖွံ့ဖြိုးရေးနဲ့ကုန်သွယ်ရေးကမြစ်တစ်ဖက်တစ်ချက်မှာနေထိုင်ကြသူအများအပြားတွေစီးပွားရေးအခြေအနေကိုပြောင်းလဲစေခဲ့ပါတယ်။တရုတ်နိုင်ငံကမဲခေါင်မြစ်ထဲမှာရေအားလျက်စရေကာတာခုနှစ်ခုတိစောက်ခဲ့ပြီးတော့ရေစီးနဲ့ငါးမျိုးပွားမှုကိုထိန်းချုပ်ထားတဲ့အနေအထားကြောင့်မနက်စူတဝန်တို့လိုတငါသေးတွေအတွက်အမျက်အစွန်းသိမ့်မရှိတော့ဘူးလို့ဆိုပါတယ
်။အရင်တုန်းကကျွန်တော်တို့၅လက်မှ၆လက်မှအကျယ်ရှိတဲ့ပိုက်တွေသုံးခဲ့တာပါ။အခုတော့၄လက်မှပိုက်ပဲသုံးလို့ရပါတော့တယ်။အားအကြီးကြီးတွေရှိသေးပေမဲ့အရင်ကတော့မရတော့ပါဘူးဗျာ
အာရှနိုင်ငံတွေအကြားဆက်သွယ်တဲ့အဓိကအဝေးပြေးလမ်းမကြီးတွေကတော့ဆောက်လုပ်ပြီးစီနေပါပြီဒါပေမဲ့တရုတ်နိုင်ငံကတော့မဲခေါင်မြစ်တိုးချဲ့ရေးအတွက်တွန်းအားပေးနေပြီးမြစ်ကြောင်းတမိုင်လောက်မှာရှိတဲ့ကြောက်ဆောင်တဲ့တဲတောင်တွေကိုဖောက်ခွဲပစ်ဖို့စီစဉ်နေတာဖြစ်ပါတယ်ပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကဒီအစီအစဉ်ကိုမနစ်ကကန့်ကွက်ခဲ့လို့ဆိုင်ငံခဲ့ပါတယ်ညချောင်းကိုတဘာဝမဟုတ်ပဲဖောက်ခွဲချက်ထွင်ခဲ့မယ်ဆိုရင်ရေတရဝါတွေနဲ့လေယာဉ်မြေတွေပျက်စီးနိုင်တဲ့အကြောင်းအထောက်အထားတွေတင်ပြခဲ့ပေမဲ့လို့ချက်ထွင်ရေးဆက်လုံမှာကိုပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူနေဝတ်ရိုက်ကီယောကစိုးရိမ်နေပါတယ
်။ရာအမနာထန်တာစစ်ကစ်ကခုပင်ကန်ခရယာအမနာ
ထန်တရုတ်ကအစည်းအဝေးအင်အားတိုးချဲ့နေတာပါ21ရာစုအာရှပိုလန်မာကြီးကိုထိန်းချုပ်ဖို့ကသူတို့မဟာဗျူဟာရဲ့တစိမ့်တစ်ပိုင်းဖြစ်ပါတယ်။ကမ္ဘာစည်းအဝေးကိုထိန်းချုပ်ဖို့သူတို့အစီအစဉ်ရဲ့အခြေခံအုတ်မြစ်ပါပဲ။အမြတ်ဆုံးတွေအားလုံးကိုလည်းသူတို့ပဲယူမှာပ
ါကန့်ကွက်နေတဲ့ဂျားကပဲဒေသခံစီးပွားရေးလုပ်ငန်းရှင်တွေကတော့ခီးသွွားလုပ်ငန်းကနေဝင်ငွေတွေရနိုင်မဲ့အခွင့်အလမ်းဖြင့်ရှုမြင်နေကြပါတယ်မဲခေါင်မြစ်တကြောမှာရှိတဲ့ရွှေတိကန်နယ်မြေကိုကဘာလက်ခီးသွွားတွေစိတ်ဝင်စားတာကြောင့်တာမန်စစ်ကန်းကနေခီးသွွားတွေကိုဆွဲဆောင်မဲ့စစ်ကန်းအဖြစ်အသွင်ပြောင်းပြဖို့ရှိတယ်လို့ချင်းစင်းစစ်ကန်းမန်နေဂျာစစ်ထုနိုရာစင်းကပြောပါတယ
်ထမ်းနန်ကွာ
ဒီစီမံကိန်းလှုပ်ဖြစ်စေချင်ပါလေမြစ်ကြောင်းကျဲသွားအောင်ချဲ့စေချင်ပါလေလူတော်များများကထင်နေကြတယ်မြစ်ကြောင်းကျဲသွားလို့ရှိရင်တရုတ်သင်္ဘောတွေဖြတ်မယ်ဒီချင်းစီယန်စေကမ်းမကပ်ပင်နဲ့တခြားနေရာတွေကကုန်တွေဝယ်လိုက်မယ်ဆိုပြီးတော့စိုးရိမ်နေကြတာဗျအဲ့လိုမဟုတ်ပါဘူး
တရုတ်နိုင်ငံသားရေးဝန်ကြီးဌာနကတော့မဲခေါင်မြစ်ကြောင်းတိုးချဲ့ရေးစီမံကိန်းကိုတက်ဆိုင်သူတွေအားလုံးရဲ့ပူးတွဲသဘောတူညီမှုနဲ့သာဆက်လုပ်မှာဖြစ်တယ်လို့ပြောပါတယ်ဒီစီမံကိန်းအနေနဲ့တဘာဝပတ်ဝန်းကျင်ပေါ်တက်ရောက်မဲ့ဆိုးကျိုးတွေနဲ့စာရင်ထိုက်တန်ပါရဲ့လားလို့တချို့ဒေသခံတွေကမေးခွန်းထုတ်နေကြပါတယ်ရှင်
။ Talking ဆိုဝင်ပြောပြပေးခဲ့တာပါ။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ် 855 ကိုစာရေးဆက်သွယ်နိုင်တယ်လို့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။တယ်လီဖုန်းနဲ့ဆက်သွယ်လို့ရင်တော့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့2018ခုနှစ်စက်တင်ဘာလ19ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 1953ညလိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ51 kHz 9335တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်မှာတော့နှလုံးသွေးတို့နဲ့စီးကျိုယောဂါတွေလို့တဦးကိုတဦးမကူးဆက်နိုင်တဲ့ယောဂါဖြစ်ပွားမှုနှုန်းလျှော့ချနိုင်ဖို့ဘာတွေလှုပ်ဆောင်သင့်တယ်လဲဆိုတဲ့အကြောင်းနဲ့မြမအရေးသုံးသပ်ချက်မှာတော့
Such a complicated question because I think as human beings it's impossible for any of us to be completely objective.
နိုင်ငံပိုင်မီဒီယာနဲ့အစိုးရလျှို့ဝှက်ဥပဒေဆိုတဲ့ခေါင်းစဉ်နဲ့ George Washington တက္ကသိုလ်လူထု diplomacy နဲ့လူထုဆက်သွယ်ရေးညွှန်ကြားမှုမီဒီယာပါမောက်ခ General Steve နဲ့ဦးကျော်စံတာတို့တွေ့ဆုံဆွေးနွေးထားတာကိုနားဆင်ရမှာပါ။ဒါပြင်အားကစားသတင်းစီစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့လူထုနဲ့ကျန်းမာရေးစီစဉ်ကိုထုတ်လွှင့်ပေးပါမယ်။နှလုံးသွေးတို့နဲ့စီးကျိုယောဂါတွေလို့တဦးကိုတဦးမကူးဆက်နိုင်တဲ့ယောဂါဖြစ်ပွားမှုနှုန်းလျှော့ချနိုင်ဖို့ကျန်းမာရေးပညာပေးမှုတွေဒါမကသက်ဆိုင်ရာကလည်းကျန်းမာရေးနဲ့ညီညွတ်တဲ့ပတ်ဝန်းကျင်အခြေအနေတွေဖန်တီးပေးဖို့လိုပါတယ်။လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်းစောကတင်ပြထားပါတယ်။
နှလုံးသွေးကြောနဲ့ဆိုင်တဲ့ယောဂါတွေစီးကျူသွေးကျူယောဂါကင်ဆာယောဂါနဲ့အဆုံးနဲ့ဆိုင်တဲ့ယောဂါတွေဟာလူတူးကနေတူးကိုမကူးဆက်နိုင်တဲ့ NCD အုပ်စုဝင်ယောဂါတွေဖြစ်ပါလေ NCD ယောဂါတွေဟာတူးကနေတူးကိုကူးဆက်နိုင်ခြင်းမရှိဘူးဆိုပေမဲ့အနေထိုင်စားသောက်နဲ့အမူအကျင့်တူညီတဲ့လူလန်းစားအုပ်စုတွေမှာပြန့်နှံ့ဖြစ်ပွားနိုင်တယ်လို့ပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းမှအတွင်းရေးမှူးဖြစ်သူဒေါက်တာဖုံးမြင့်ကပြောပါတယ
်ကျွန်တော်တို့ကမကူးဆက်တော့ယောဂါလို့ခေါ်တယ်ဒါပေမဲ့မကူးဆက်တော့ယောဂါဆိုရင်ဒီယောဂါမကူးဆက်ပေမဲ့လည်းပြန့်နှံ့ဘာရီကပြန်ဘာကြောင့်ပြန်တယ်လဲဆိုတော့လူတွေရဲ့အမှုအကျင့်။အော်လူရဲ့အမှုအကျင့်ဆိုတာဒါတောင်နေတော့ကူးဆက်တယ်။အဲ့တော့အကြောင်းရင်းတွေကပြန်ဟန်တယ်ကူးဆက်တယ်အကြောင်းကြောင့်ယောဂါတွေပုံများလာ။နောက်တစ်ခါကျလူတွေကဘာဖြစ်လဲဆိုတော့အခုကဘာဖြစ်ပြောခက်တယ်ပြောင်းလာတော့ကျွန်တော်လူတွေကတချို့လဲဝင်ဝင်လေးတွေကောင်းလာတဲ့လူတွေရှိတယ် middle class တွေပေါ်လာ။ပေါ်လာတော့ပိုလိုက်တဲ့ပတ်စံလေးတွေနည်းနည်းလေးရှိလာတယ်။အချိန်ကတော့နေသွားတယ်။အဲ့တော့အချိန်နေသွားတယ်သုံးဆွဲနိုင်တဲ့အင်အားလေးလည်းရှိလာတဲ့အခါကျတော့ဘာဖြစ်လဲဆိုတော့ effect ကလည်းဒီစားတွေကောင်းပါတယ်ဆိုတော့ကြော်ညာတဲ့ဟာတွေအများကြီးပေါ်လာတဲ့အခါကျတော့သူတို့ဘာဖြစ်အဲ့ဘက်ကိုတိုက်သွားတယ်ကျမကြီးနဲ့ကြည်လာကြည်လာမရှိ
မြန်မာနိုင်ငံမှာမကူးဆက်တဲ့ယောဂါတွေကြောင့်အသက်သေဆုံးမှုဥယျာဉ်ဟာကူးဆက်တဲ့ယောဂါတွေကြောင့်သေဆုံးမှုဥယျာဉ်ထက်များနေပေမဲ့မကူးဆက်တဲ့ယောဂါတွေပေါ်မှာကူးဆိုက်ကာဝယ်မှုတွေအားနည်းနေတာကိုတွေ့ရပါတယ် NCD လို့ခေါ်တဲ့မကူးဆက်တဲ့ယောဂါတွေပေါ်ပိုပြီးကူးမြှင့်လာကြစေဖို့အတွက် NCD Alliance အဖွဲ့တွေကနေကြိုးပမ်းဆောင်ရွက်လျက်ရှိတယ်လို့ပြည်သူ့ကျန်းမာရေး Foundation ဥက္ကဋ္ဌဖြစ်သူဒေါက်တာဦးတန်းစိန်ကပြောပါတယ
်မြန်မာနိုင်ငံမှာ HIV ကြောင့်ဖြစ်စေမလေးရီးယားကြောင့်ဖြစ်စေ TB ကြောင့်ဖြစ်စေတည်ရဖြစ်တယ်တည်ရတဲ့လူကရှိပါတယ်ဒါပေမဲ့အဲ့လိုယောဂါဖြစ်ပြီးတည်ရတဲ့လူနာဥယျာဉ်နဲ့မကူးဆက်နိုင်တဲ့ယောဂါအလုံးပေါင်းရဲ့ဖြစ်တဲ့လူနဲ့တည်ရတဲ့လူကြည့်မယ်ဆိုတော့မကူးဆက်နိုင်တဲ့ယောဂါဖြစ်တဲ့လူပုံများပါပုံများဒါပေမဲ့သူတို့တွေပြီးထားတဲ့နိုင်ငံတော်အနေနဲ့လုပ်ငန်းရောနိုင်ငံတော်အနေနဲ့ပတ်မှုကူညီမှုကိုယောဂါသုံးလို့တော့ဆက်ရှိရရှိခဲ့ပြီးတော့ဒါကိုပြောင်းလဲပြင်ဆင်ပြီးတော့ပေါ့နော် variety ပြောင်းလဲပြင်ဆင်ဥစားပြည့်အစီအစဉ်ပြောင်းလဲပြီးတော့ဆောင်ရွက်ပြီးတော့လုပ်လိမ့်မယ်လို့ဆိုတော့ဒါလည်းကျွန်တော်ဆရာတို့မှာမိတ်ထွက်နေတယ်ဒါကိုအဓိကထားပြီးတော့ priority ပေါ့ national level မှာ priority ရရှိပြီးတော့ဆရာတို့အဓိက advocacy လုပ်လို့ရှိပါတယ်
မကူးဆက်နိုင်တဲ့ယောဂဖြစ်ပွားမှုလုံးတွေမြင့်တက်နေရခြင်းဟာကိုလက်လှုပ်ရှားအာဂတာပြုလုပ်မှုနည်းပါတာအစားအစာတွေကဘေးအန္တရာယ်မကင်းတာနဲ့အရက်စလိတ်တောက်သုံးတာတွေကြောင့်အဓိကဖြစ်တယ်လို့ NCD Alliance မှပညာရှင်တွေကသုံးသပ်ကြပါတယ်ပြည်သူတွေကိုကျန်းမာရေးပညာပေးမှုတွေပြုလုပ်ပေးဖို့လိုအပ်တယ်ဆိုပေမဲ့ကျန်းမာရေးပညာပေးမှုတစ်ခုတည်းနဲ့တော့လုံလောက်မှုမရှိနိုင်ဘူးလို့လည်းဒေါက်တာဦးဖုံမြင့်ကပြောပါတယ
်အများစုပြောနေတာကျန်းမာရေးပညာပေးကြပါလားလို့ပြောတယ်ကောင်းပါတယ်ကျန်းမာရေးပညာပေးရတာကလိုအပ်ပါတယ်ဒါပေမဲ့မလုံလောက်ဘူးဘာကြောင့်ဆိုပြည်သူတွေအတိတ်တရားရှိလာပြီဆိုရင်လည်းဘလောက်ပဲအတိတ်တရားရှိရှိသူ့မှာသူ့ရဲ့ future မှာရှိတယ် choice ပေါ့အဲ့တော့သူနဲ့ကျန်းမာရေးနဲ့ညီညွတ်တဲ့အစားအသောက်တွေစားနိုင်အောင်အချိန်ကြီးတာလေဖန်တီးဖို့အဲ့တော့ဒါပြည်သူလူထုတူချင်းရသူစောင့်ဆောင်မှုတွေတော့ရှိဘူးဘယ်သူကလုပ်ပြရမလဲဆိုတော့ဆိုင်ရာဝန်ကြီးဌာနတွေရှိတယ်ဒီဥပဒေပြဋ္ဌာန်းတဲ့ဖွဲ့တွေတွတ်တော်တွေပေါ့လေသူတွေပါလာရှိတော့ဒါကိုသူကတိပြီးလိုက်တာကြတော့ပြည်သူလူထုကဘေးကင်းလုံခြုံတော့အစားအစာကိုအတိရှိရှိနဲ့အတိတရားစားမှာဆိုအတိတရားရှိအောင်မကပဲနဲ့သူတို့တိတယ်လို့လည်းလုံအောင်ဆောင်ရှိတဲ့အခြေအနေလေးဖန်တီးပြီးတော့ဒါမျိုးတွေလည်းဟိုအလှမ်းတော့ကျတာပေါ့ဒါဖြစ်နေကြတော့လို့
ကျမရင်းနဲ့ညီညွတ်တဲ့အစားအသောက်တွေကိုစားသုံးရမယ်ဆိုတာသိပေမဲ့ပတ်ဝန်းကျင်မှာရှိတဲ့အစားအသောက်တွေကကျမရင်းနဲ့ညီညွတ်မှုမရှိရင်ဘယ်လိုလုပ်ပါမလဲကိုလက်လှုပ်ရှားမှုတွေပြုလုပ်ရမယ်ဆိုတာကိုသိပေမဲ့လမ်းလျှောက်ဖို့နေရာမရှိဘူးဆိုရင်ရောဘယ်လိုလုပ်ရပါမလဲကျမရင်းနဲ့မညီညွတ်တဲ့ပတ်ဝန်းကျင်အခြေအနေတွေကိုတက်ဆိုင်ရာတာဝန်ရှိသူတွေကသိရှိပြီးပြုပြင်ပြောင်းလဲပေးနိုင်အောင်ကြိုးပမ်းဆောင်ရွက်ပေးဖို့ရည်ရွယ်တယ်လို့ဒေါက်တာဦးဖုံမြင့်ကပြောပါတယ
်ဥပဒေတစ်ခုပြင်မယ်ဆိုကျွန်တော်လူတွေပြောကြ physical exercise လုပ်ကြပါဆိုတော့ကျွန်တော်လမ်းလေးလျှောက်ခြင်းလမ်းလျှောက်ချင်ဘေးကင်းနေနေရှိရလားလမ်းလျှောက်ဆန်နေရရှိရလားလမ်းမေးသွားလိုက်ရင် platform တွေမရှိဘူးနောက်တစ်ခါမော်တော်ကားတိုက်မှာကျော်ရယ် 7 motorcycle တက်မှာကျော်ရယ်ခွေးလေးခွေးလေးကြိုက်မှာလဲကျော်ရယ်ဆိုတော့ဘလောက်ပဲကိုလုတ်ချင်လုတ်ချင်ဒါဈေးပေါ်ဆုံးလုတ်တယ်လုတ်လို့ရတယ်နေတာလေကျွန်တော် golf လည်းပဲရိုက်တယ် golf လည်းလူတန်းစားတစ်ခုပဲရိုက်နေတယ်အဲ့တော့အပြည့်သူအများစုကလုတ်နိုင်တယ်အလုတ်လေးတွေလုတ်နိုင်အောင်ဆိုလို့ရှိရင်ခုနဟာရီပတ်ဝန်းကျင်လည်းကောင်းတဲ့ပတ်ဝန်းကျင်လည်းရှိဘူး
နှလုံးသွေးတိုးနဲ့စီဂျိုယောဂါတွေလိုမျိုးတဦးကနေတဦးကိုမကူးဆက်တဲ့ယောဂါဖြစ်ပွားမှုလုံးတွေညှောနေသွားစေဖို့အတွက်ပြည်သူလူထုကိုကျန်းမာရေးအသိပညာပေးဖို့လိုအပ်တယ်လို့သက်ဆိုင်ရာတာဝန်ရှိသူတွေကလည်းကျန်းမာရေးနဲ့ညီညွတ်တဲ့ပတ်ဝန်းကျင်အခြေအနေတွေဖြစ်ပေါ်လာအောင်ဝိုင်းဝန်းကူညီဆောင်ရွက်ပေးကြဖို့လိုအပ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆေပါ
လုံးသွေးတို့နဲ့စီဂျူလိုမကူးဆက်နိုင်တဲ့ယောဂဖြစ်ပွားမှုနှုန်းလျှော့ချနိုင်ဖို့ဘာတွေလုပ်တင်လဲဆိုတာကိုလူထုနဲ့ကျန်းမာရေးစီစဉ်မှာဒေါက်တာတန့်စောကတင်ပြပေးသွားတာပါမြမလူထုနဲ့ကျန်းမာရေးကဏ္ဍကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့မြမရေးသုံးသပ်ချက်ကိုနားဆင်ရပါမယ်နိုင်ငံပိုင်မီဒီယာဆိုတာရှိသင့်ပါသလားအစိုးရရဲ့ဝါဒဖြန့်ချီရန်တရားတက်တက်ပဲလားအစိုးရလျှို့ဝှက်ချက်ဥပဒေဆိုတာကိုဘယ်လိုအတိတ်ပဲဖွင့်ဆိုပြီးဘယ်လိုအခါမျိုးမှာသုံးသင့်ပါတယ်ဂျော့ဂျ်ဝါရှင်တန်တက္ကသိုလ်လူထုဒီပလိုမေစီနဲ့လူထုဆက်သွယ်ရေးညွှန်ကြားမှုမီဒီယာပါမောက်ခဂျန်နစ်တီနဲ့ဦးကျော်စန္တာတွေ့ဆုံဆွေးနွေးထားတဲ့အစီအစဉ်အပိုင်းနှစ်ကိုနားဆင်ရပါမယ်ရှင
်ဂျန်နစ်ရဲ့အင်ဒိုနီးရှားအတွေ့အကြုံကိုကောက်ပြီးမေဂွန်ထူပြန်မေးချင်ပါတယ်အင်ဒိုနီးရှားမှာလုခဲ့တော့ကျွန်တော်ပြောတဲ့မီဒီယာအယူဆတွေကိုအင်ဒိုနီးရှားဒေသခံသတင်းသမားတွေကဘယ်လိုတုံ့ပြန်ကြပါလဲသူလက်ခံကြပါ
Well generally I mean they're always interested and I think having a healthy debate is always good there's I mean that's to me how truth comes out that nobody has a kind of monopoly on the truth but
okay ရေဘူးရအဖြစ်တော့လက်ခံကြပါတယ်သူတို့သိစိတ်ဝင်စားကြပါတယ်အပြုသဘောနဲ့အခြေတင်ဆွေးနွေးရဲဆိုတာကောင်းတဲ့အလုပ်ပါကျမဖို့ရောအမှန်တရားဆိုတာအဲ့ကနေထွက်ပေါ်လာတာပါပဲအမှန်တရားဆိုတာကိုဘယ်သူတူတယောက်ကမှလဝကြီးအုပ်ထားလို့မရပါဘူးနိုင်ငံတကာသတင်းတောက်တွေကနောက်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေပေါ်မှာအထူးစိတ်ဝင်စားကြရလို့ကျမထင်ပါတယ်ဒါကတကယ်ဖြစ်နေတဲ့ကိစ္စပါတစ်ချိန်တည်းမှာပဲဒါဟာမြန်မာနိုင်ငံအဖို့ပြဿနာတရက်လည်းဖြစ်ပါတယ်အဲ့မှာနေတဲ့လူတွေကတော့ဒါကိုလက်မခံခြင်းပဲနဲ့ဟေ့နေုံဒီကိစ္စကမင်းတို့ထင်နေတာထက်ရှုပ်ထွေးတယ်လို့ပြောကြပါလိမ့်မယ်ကျမနားလည်နိုင်ပါတယ်ဒါမဲ့လေနိုင်ငံသားတွေဘက်ကလည်းသူတို့ရှုထောင့်ကိုပြောနိုင်နေပြောစရာဖြစ်နေတယ်ဆိုတာကတော့အမှန်ပါပြီးတော့ဒီလိုမျိုးအယူအဆရှိနေကြတာကလည်းနောက်နိုင်ငံကလူတွေကြီးပဲမဟုတ်ပါဘူးအာဆီယံကလူတွေပါဒီသဘောထားရှိကြပါတယ်ကုလသမဂ္ဂအစိုးရခန်းစာရေးတဲ့အထဲမှာခေါင်းဆောင်ကအင်ဒိုနီးရှားနိုင်ငံကရှေ့နေကျုံဟောင်းမာဇူကီဒါရုစမန်ဖြစ်ပါတယ်သူကဆွာတိုလက်ထက်မှာကြီးပြင်းလာခဲ့သူဖြစ်ပါတယ်စစ်အစိုးရလက်အောက်အခြေအနေတွေစစ်တပ်ကြီးစိုးမှုနဲ့အရက်သားအစိုးရကြားဘလို့ထိညှိရမယ်လူလူနဲ့ဘလို့ညှိရတယ်ဆိုတာသူနားလဲပါတယ်ဒီမှာအမေရိကမှာလည်းကျမတို့ပေါ်လူတွေဝေဖန်ဖို့လမ်းဖွင့်ပေးရပါတယ်လူတွေရဲ့ဝေဖန်တဲ့အချိန်ကျမတို့လိုက်နာလက်ခံရမယ်အခြေအနေတွေလည်းရှိပါတယ်
သဘောတရားမေးခွန်းတစ်ခုမေးချင်ပါသေးတယ်။ဓမ္မဋိဌာန်ကြရဲဆိုရဲကိစ္စပါ။တနည်းအားဖြင့်ပုဂ္ဂိုလ်ဆွဲလူမျိုးဆွဲတွေကင်းရမယ်ဆိုရဲကိစ္စ။ Journalism ဟာဒီလိုအစွဲမျိုးကင်းနိုင်တယ်လို့ထင်ပါသလား။ Journalism ဟာ objective ဖြစ်တယ်ပေါ့ဒီနေ့ပြောရင်။ Journalism ဟာ objective ဖြစ်တယ်လို့ယူဆပါသလား
။ That's such a complicated question because I think as human beings it's impossible for any of us to be completely objective. But that doesn't mean that we can't follow a set of guidelines, a set of rules to be fair, to verify what we report, to try to consider other points of view, to try to recognize our prejudices. That's what I'm saying.
The first thing is, I'm going to say, 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 ဒီလိုမျိုးမဖြစ်နိုင်ဘူးလို့ဆိုလိုက်လို့လေကျမတို့ journalist တွေအနေနဲ့ချမှတ်ထားတဲ့စီးမင်းစီးကန်းတွေလမ်းညွှန်မှုတွေအတိုင်းမလိုက်နာနိုင်ဘူးလို့ဆိုလိုတာမဟုတ်ပါဘူးမျှတမှုရှိဖို့တင်ပြမဲ့သတင်းကိုမှန်မှန်မှန်စစ်ဖို့ကိုယ့်ဘက်ကအမြင်တစ်ခုတည်းမဟုတ်ဘဲနဲ့တခြားဘက်ကအမြင်တွေကိုထည့်သွင်းစဉ်းစားဖို့ဒီလိုမျိုးစီးမင်းတွေကိုလိုက်နာဖို့ဖြစ်နိုင်ပါတယ်ကျမအမြင်မှာတော့ journalism ဆိုတာ discipline of verification အမှားမှန်ကိုစစ်ရတဲ့ဘာသာရပ်ပဲဖြစ်ပါတယ်ကိုတင်ပြရမယ့်သတင်းကို publish မလုပ်ခင်မှာမှန်ကန်ကြောင်းအတည်ပြုစစ်ဆေးရတာက verify လုပ်ရတာဓမ္မထိတ်ထန်ကြမကြဆိုတဲ့ objectivity ထက်ပိုပြီးတော့အရေးကြီးပါတယ်ဓမ္မထိတ်ထန်ကြရမယ်ဆိုတာကတော့မဖြစ်နိုင်ဘူးထင်ပါတယ်အဲ့ဒါကအမတန်ကောင်းမြတ်တဲ့မျှော်မှန်းချက်တည်းရဲ့ပါအဲ့ဒီမျှော်မှန်းချက်ရနိုင်အောင်လို့တော့အားစိတ်ထုတ်တင်ပါတယ်ဒီဘက်ပေါင်းဆောင်ရဲ့အမြင်တွေကိုစဉ်းစားရမှာပါလူများစုမကြိုက်တဲ့လူနည်းစုရဲ့အမြင်ဖြစ်ပါစေထည့်သွင်းစဉ်းစားရမှာဖြစ်ပါတယ်
နောက်တစ်ခုကနိုင်ငံပိုင်မီဒီယာကိစ္စဖြစ်ပါတယ်။အမေရိကန်မှာဆိုရင် VOA လိုနိုင်ငံပိုင်မီဒီယာတွေရှိပါတယ်။အမေခုကင်းသော Independent Media လို့တော့ခေါ်နိုင်ပါလား။တချို့က State Owned Media ဆိုတာဟာအစိုးရရဲ့ဝါဒဖြန့်ချီရန်နေရလို့ပြောနေကြတာရှိပါတယ
်။ Well, I hope we don't have that. I mean, we don't have state owned propaganda here, like RT in Russia. We do not have that.
ကျွန်တော်တို့စီမှာအဲ့လိုမျိုးမရှိဘူးလို့မျှော်လင့်ပါတယ်ရှင်။မရှိပါဘူး။နိုင်ငံပိုင်ဝါဒဖြန့်ချီရေးမျိုးလိုမျိုးရုရှားက RT လိုမျိုးမရှိပါဘူး။ကျွန်တော်တို့စီက public media အများပြည်သူဆိုင်ရာမီဒီယာရှိပါတယ်။ကွန်ဂရက်လွှတ်တော်ကငွေကြေးထောက်ပံ့ပါတယ်။ဒါမှလည်းအများပြည်သူဆိုင်ရာအသံလွှင့် Corporation of Public Broadcast ကတဆင့်အမေကိုကင်းရှင်းအောင်ထိန်းသိမ်းထားပါတယ်။ National Public Radio NPR ကိုနားထောင်ရင်ဒါမှမဟုတ် Public Television ကိုကြည့်ရင် Corporation for Public Broadcast ကတဆင့်ဒီအစိုးရကထောက်ပံ့တာဖြစ်ပြီးတော့စီးပွားဖြစ် commercial media နဲ့မတူပါဘူး commercial media တွေမတင်ပြကျင်တဲ့ကိစ္စတွေကိုလွတ်လွတ်လပ်လပ်တင်ပြနိုင်ပါတယ်ဆိုကြပါစို့ commercial media တွေက Kim Kardashian လိုမျိုးအရန်ကြော်ကြားတဲ့ TV မင်းသမီးတွေအကြောင်းပို့ပြီးတော့တင်ပြကြတာရှိပေမဲ့နိုင်ငံပိုင် media တွေကတော့ပို့ပြီးတော့အရေးကြီးတဲ့လူမှုအရေးကိစ္စတွေကိုရေးသားတင်ပြနိုင်ပါတယ်ဒါကလွတ်လပ်မှုရှိသောအထောက်ပံ့ကံ public media ရှိဖို့လိုအပ်တယ်ဆိုတဲ့အချက်တစ်ရပ်ပါအစိုးရဝါဒဖြန့်ချီရေးနဲ့မတူပါဘူ
းဒါပေမဲ့ Janet ကျွတ်တော့အမတ်တချို့ကဒီမှာနိုင်ငံရေးသမားတချို့လည်းရှိပါသေးတယ်အဲ့လို VOA ဟာအမေရိကန်ရဲ့အကျိုးစီးပွားကိုဘလော့ဖော်ဆောင်နိုင်တယ်လဲဘလော့ဖော်ဆောင်တယ်လဲလို့မေးတာမကြခဏကြားပါရယ်ဝါဒဖြန့်ချီရေးရန်တရားမဟုတ်ဘူးဆိုရင်သူကဘာကြောင့်ဒီလိုမေးကြတာလဲ
Well you're right about that there are certain politicians including some people even think that President Trump would like to see Voice of America be more of a propaganda operation and people like me absolutely
ဟုတ်ကဲ့ဒီကိစ္စချင်းပြောတာမှန်ပါတယ်VOA ကအစိုးရအတွက်ဝါဒဖြန့်တာမြင်ကျင်တဲ့နိုင်ငံရေးသမားတချို့ရှိပါတယ်။သမ္မတထရမ့်တော်ကဒီလိုမျိုးဖြစ်စေချင်တာပါ။ကျမတို့လိုလူတွေကဒါကိုလုံးဝဆန့်ကျင်ပါတယ်။ဒါကလုံးဝမှားယွင်းပါတယ်။ American အစိုးရရဲ့ဝါဒဖြန့်ချီရေးမဟုတ်တဲ့အတွက်လဲ Voice of America ကိုကဘာတလွားကတံပိုးထားကြတာပါ။ VOA က American ပြည်အောင်စုကိုဝေဖန်ရမယ့်ကိစ္စတွေကိုလည်းထုတ်လွှင့်နေပါတယ်။သမ္မတထရမ့်နဲ့ပတ်သက်ပြီးတော့လည်းဒီလိုပဲလွှင့်ပါတယ
်။ဥပမာကျွန်တော်တို့ VOA ဆိုရင်ကျွန်တော်စီမ Editorial ဆိုတဲ့ဆူရအဘော်ကိုစနေတနေ့ငါလွယ်ပြီးတော့နေ့တိုင်းထုတ်လွှင့်ရပါတယ်။ကျွန်တော်တို့ကတော့ဒါဟာအမေရိကန်ဆွေရအဘော်သာဖြစ်ပါတယ် VOA အဘော်မဟုတ်ဘူးဆိုတာကိုနောက်ဆုံးမှပြန်ပြောပါတယ် disclaimer လုပ်တယ်။ဒါပေမဲ့လို့အဲ့လိုအဆူရသဘောထားတွေထက်သွင်းရတာကိုအဆူရဝါဒဖြန့်ချီရေးပဲလို့ပရိသတ်တွေကထင်နိုင်ကြအကြောင်းမရှိဘူးလို့ထင်ပါသလား
။ I actually don't think that's true and in fact when I heard the director of Voice of America she made a very interesting point when she said
ကျွန်တော်တော့အဲ့လိုမျိုးထင်ရှားတာမှန်မှန်ဘူးလို့ထင်ပါတယ် view ရဲ့ညွှန်ကြားရေးမှူးကရှင်းလင်းပြောထားတာကျွန်မကြားရပါတယ်ဒါစိတ်ဝင်စားစရာကောင်းတဲ့အချက်ပါဒီ Washington မှာဆိုရင် Washington Post သတင်းစာဆိုတာရှိပါတယ်တစ်ခါတစ်ခါအဲ့မှာ China Daily ဆိုတဲ့အချက်ပေါ်ပါပါတယ်တရုတ်ဆိုရရဲ့ဇယိမ့်နယ်ထည့်သွင်းတာဖြစ်ပါတယ်အဲ့ဒါကိုဘယ်သူမှမဖတ်ကြပါဘူးအဲ့ဒါကတရုတ်ဆိုရရဲ့ဝါဒဖြန့်ချီမှုဆိုတာလူတိုင်းသိပါတယ်က ကမ္ဘာတစ်ဝှမ်းကပြည်သက်တွေသရရှင်တွေလည်းတည်ကြပါတယ်။မြန်မာပြည်မှာဆိုရင်လည်း VOA ဟာလူကြိုက်အများဆုံးစီရင်နံပါတ်9မှာရှိနေတာပါ။ VOA ကအစိုးရဝါဒဖြန့်ချီမှုမဟုတ်ဘူးဆိုတာလူတွေသိကြပါတယ်။တကယ်လို့သာ VOA ကအစိုးရဝါဒဖြန့်ရန်တရားတရဖြစ်လာခဲ့ရင်ဒါကအမတန်ဆိုးရွားသွားပါပြီ။ကျွန်မထောက်ခံမှာမဟုတ်တော့ပါဘူး။လက်မခံတော့ပါဘူးရှင့်။
အခုမြန်မာနိုင်ငံမှာလောလောဆယ်ပြဿနာတစ်ခုကတော့ Janet Official Secret Act လို့ခေါ်တဲ့အစိုးရရှုဝဲချက်ဥပဒေပဲဖြစ်ပါတယ
်။ Terrible. Yes. You know, we had that in Malaysia too and it's this is a British colonial law to keep the local population under control. And so independent democratic Myanmar in my view there is no place for an Official Secrets Act just as there's no place. ဒါအမတန်ကိုဆိုးရွားပါတယ်ဆိုးပါတယ
်အလွန်မင်းကိုဆိုးရွားတာပါမလေးရှားမှာလည်းအဲ့ဒါရှိခဲ့ပါတယ်ဒါကဒေသခံပြည်သူလူထုကိုထိန်းချုပ်ဖို့လုပ်ခဲ့တဲ့ဗြိတိရှ်ကိုလိုနီခေတ်ဥပဒေဖြစ်ပါတယ်။လွတ်လပ်တဲ့မြန်မာနိုင်ငံကဒီဥပဒေရှိဖို့မလိုအပ်ဘူးလို့ကျွန်မထင်ပါတယ်။မလေးရှားမှာလည်းမလိုအပ်ပါဘူး။မှားရွေးတဲ့ကိစ္စပါ။နိုင်ငံတော်လှုပ်ဝဲချက်ဆိုတာကိုလည်းအတိအပယ်ဖွင့်တဲ့နေရာမှာအစိုးရကလူထုကိုမသိစေချင်တဲ့အခါမှာလုပ်တတ်ပါတယ်။မှတ်မှန်ကန်ပါဦး
။ဒါပေမဲ့အမေရိကမှာလည်းပဲ League of Classified Documents ဆိုတာရှိရမှုလား။လှုပ်ဝဲချက်ပေါက်ကြတဲ့အတွက်ဆိုပြီးတော့ FBI ကပဲစစ်ဆေးအရေးယူရတာလေမကြာခဏကြားနေရပါတယ်။
Oh, right. If someone leaks something that really is a threat to national security, that is classified information, yeah, that is wrong. But on the other hand, the definition of what actually is a violation of national security interests.
Oh, my money. အမျိုးသားလုံခြုံရေးကိုချိန်ချောက်နိုင်တဲ့လှုပ်ဝဲ classified အထောက်အထားအချက်လက်ဆိုရင်တော့ဒါကိုပေါက်ကြားစေတာ။ဒါကမှားရွေးပါတယ်။ဒါမဲ့လည်းတစ်ဖက်မှာအမျိုးသားလုံခြုံရေးချိုးဖောက်မှု violation of national security ဆိုတာဘာလဲဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကတိတ်ကိုရှင်းလင်းပြင်းဖြစ်ဖို့လိုပါတယ်မလေးရှားမှာနမူနာတစ်ခုပြောရရင်ပြီးခဲ့တဲ့ရွေးကောက်ပွဲမတိုင်ခင်အစိုးရဟောင်းလက်ထက်တုန်းကလွတ်တော်မှဆွေးနွေးတဲ့ဥပဒေကြမ်းကိစ္စကိုအစိုးရလှုပ်ဝက်ချက်လို့သတ်မှတ်ထားပါတယ်ဒါကအဓိပ္ပာယ်မရှိပါဘူးဒါကလူမှုစီးပွားရေးကိစ္စပါသူတို့သတ်မှတ်ချက်အရဆိုရင်နိုင်ငံတော်ဘတ်ဂျက်ကိုလွတ်တော်မှမဆွေးနွေးခင်လူမှုသိခွင့်မရှိပါဘူးဒါရီဟာ official secret ရဲ့အဓိပ္ပာယ်ဖွင့်ဆိုချက်ပါပဲတကယ်လှုပ်ဝက်တဲ့စီရေးအထောက်အထားအချက်လက်တွေကို official secret လို့သတ်မှတ်တာနဲ့မတူပါဘူး။ဒါအမြဲတမ်းအခြေတင်ဖြစ်ရတဲ့ကိစ္စပါ။ဒီအမေရိကမှာလည်းဒီလိုမျိုးဖြစ်တတ်ပါတယ်။ဒီကိစ္စကလူထုကြားမှာဆွေးနွေးရမယ့်ကိစ္စအစစ်အမှန်ပါ။အရေးသားဆိုရတဲ့ပြည်သူလူထုကညှိနှိုင်းဆွေးနွေးကြရမှာဖြစ်ပါတယ်။စစ်တပ်တစ်ခုတည်းကဆုံးဖြတ်သတ်မှတ်ရမယ့်ကိစ္စမဟုတ်ပါဘူး
။နောက်ဆုံးမြေရနာကဂျန်နက်ခရင်ကမြန်မာပြည်မှာသတင်းထောက်နှစ်ယောက်မကြခင်ကထောင်နာ9နှစ်စီပြစ်ဒဏ်ချမှတ်ခံရတာကြာပြီဖြစ်ပါလိမ့်မယ်။
My personal opinion about this is that no journalist should ever be jailed for doing his or her job, ever. If a journalist steals a chicken, yes, that's a crime. But if a journalist is reporting and doing his job, her job, that is the criminalization of journalism.
ဒီမှာတူးချင်းရဲ့အမြင်မှာတော့ဘယ်သတင်းထုတ်ကောမှသတင်းအလုတ်လုတ်တယ်ဆိုပြီးတော့ဘယ်တော့မှထောက်မချတင်မအောင်ဘယ်တော့မှမလုတ်တင်မအောင်journalist ကခုံးမှုကျွလွန်နေဆိုရင်တော့ဒါကတော့ရာဇဝတ်မှုပါဒါမဲ့လေသတင်းတောက်တစ်ယောက်ကသတင်းရေးတယ်သူ့ရဲ့အလုပ်ကိုလုပ်တယ် journalism ကိုရာဇဝတ်မှုလုပ်ပစ်တာမှားရွက်ပါတယ်ဒီသတင်းတောက်နှစ်ယောက်ပေါ်မှာပြစ်ဒဏ်ချထားတာကိုအထက်တရားရုံးရောက်ရင်ပယ်ဖြတ်ပေးလိမ့်မယ်လို့အထူးပဲမျှော်လင့်ပါတယ်ရှင့
် American ပြည်ထောင်စု George Washington တက္ကသိုလ်လူမှု diplomacy နဲ့လူမှုဆက်သွယ်ညွှန်ကြားမှု media ပါမောက်ခ Janet Steele နဲ့ဦးကျော်စံတာကတွေ့ဆုံမေးမြန်းထားတာကိုနားဆင်ကြရပါရှင
် Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သ တရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
် VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းတန်လွင့်စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တပတ်အတွင်းအားကစားသတင်းစီစဉ်ကိုအလှည့်ပေးကြအောင်ပါကိုရန်နိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်
ကျွန်တော်ရန်နိုင်မှာ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ကန်ယာနိုင်ငံသားအီလီယော့ကစ်ချိုဂေဟာဂျော်နီနိုင်ငံဘာလင်မာရသွန်မှာကမ္ဘာစံချိန်တစ်ကိုတင်လိုက်ပါတယ်။အမေရိကန်နိုင်ငံလော့စ်ဗေဂတ်စ်မှာထိုးသက်ခဲ့တဲ့ကမ္ဘာမီဒယ်ဝေးတန်းလက်ဝဲပြိုင်ပွဲမှာတော့မက္ဆီကိုနိုင်ငံကအယ်ဘာရက်စ်အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ LA Galaxy အသင်းမှာကစားနေတဲ့ဆွီဒင်တိုက်စင်မူဟောင်းဇလတန်အီဘရာဟီမိုဗစ်ချ်ဟာသူ့ရဲ့ဂိုး900မြောက်ကိုဒီတစ်ပတ်မှာသွင်းယူခဲ့ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုအခုတော့မှကြားကြရမှာဖြစ်ပါတယ်ဗျာဂျာမနီနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ဘာလင်မာရသွန်ပြိုင်ပွဲမှာတော့ကမ္ဘာစံချိန်တစ်တင်လိုက်နိုင်ပါတယ်ကန်ဂျာနိုင်ငံကအိုလံပစ်ချန်ပီယံအီလီယော့ကစ်ချိုဂေကဘာလင်မာရသွန်ကိုနာရီ1မိနစ်39စက္ကန့်နဲ့နိုင်ရပြီးတော့ကမ္ဘာစံချိန်တစ်ကိုတင်နိုင်ခဲ့တာဖြစ်ပါတယ်ဒါကြောင့်ကစ်ချိုဂေဟာ2014ခုနှစ်ကဒန်နစ်ကမက်တိုဘာလင်မာရသွန်မှာပဲတင်ခဲ့တဲ့ကမ္ဘာစံချိန်ထက်ကို1မိနစ်18စက္ကန့်ပိုမြန်ပြီးတော့စံချိန်အသစ်တင်နိုင်လိုက်တာဖြစ်ပါတယ်။ဒီပြိုင်ပွဲစပြီးတိတ်မကြာခင်မှာပဲသူကအတော်များများကိုနောက်မှဖြတ်ထားနိုင်ခဲ့တဲ့အတွက်အတော်များများကလည်းသူပဲနိုင်မယ်ဆိုပြီးတော့ထင်ခဲ့ကြပြီးတော့စံချိန်အသစ်တင်နိုင်မလားမတင်နိုင်ဘူးလားဆိုတာကိုပဲစောင့်ကြည့်ခဲ့ကြတာဖြစ်ပြီးတော့သူကလည်းကမ္ဘာစံချိန်အသစ်ကိုတင်နိုင်ခဲ့ပါတယ်။ကစ်ချိုဂေဟာဘာလင်မာရသွန်ကိုမိနစ်ကလည်းအနိုင်ရခဲ့တာကြောင့်ဒါသူတော်တော်နှစ်နှစ်ဆက်တိုက်အနိုင်ရပြီးတော့ချန်ပီယံပွဲကိုခါခွေသွားတာလည်းဖြစ်ပါတယ်။ဒါပြင်သူဟာပြီးခဲ့တဲ့ရီယိုအိုလံပစ်ပြိုင်ပွဲမှာလည်းမီတာ9000နဲ့မာရသွန်ပြိုင်ပွဲတွေမှာရွှေတံဆိပ်တွေရခဲ့သလိုပြီးခဲ့တဲ့လန်ဒန်မာရသွန်ပြိုင်ပွဲတော့ကလည်းအနိုင်ရထားတာဖြစ်ပါတယ်။ဒါကြောင့်သူ့ကိုတော့အတော်များများကဒီဘက်ခက်မှာအကောင်းဆုံးမာရသွန်အပြည့်ချန်ပီယံဆိုပြီးတော့တင်စားနေကြပါတယ်။ဘာလင်မာရသွန်ရဲ့အမျိုးသမီးဘက်မှာတော့ Gladys Cherono ကနာရီ18မိနစ်17စက္ကန့်နဲ့အနိုင်ရသွားပြီးတော့အီသီယိုးပီးယားနိုင်ငံကအဂါရူဒီနဲ့တီရူနက်စ်ဒီဘာဘာတို့ကဒုတိယနဲ့တတိယအသီးသီးရသွားခဲ့ပါတယ်ခင်ဗျာလောဝိသတင်းမှာတော့အမေရိကန်ပြည်ထောင်စုလော့စ်ဗေဂတ်စ်မှာစနေနေ့တုန်းကကမ္ဘာမီဒယ်ဝေးတန်လောဝိချန်ပီယံလူပွဲကိုထိုးသတ်ခဲ့ကြပါတယ်မက္ကဆီကိုနိုင်ငံသားဆာအိုကနယ်လိုအယ်ဗာရက်စ်နဲ့ကာဇက်စတန်နိုင်ငံကချန်ပီယံဂျန်နာဒီဂိုလော့ဖ်ကင်တို့ထိုးသတ်ခဲ့ကြတာပါပြီးခဲ့တဲ့နှစ်ကသူတို့နှစ်ယောက်ထိုးသတ်ခဲ့ကြပြီးတော့အငင်းပွားစရာတည်ရရလန့်တဲ့အဆုံးသတ်ခဲ့ပြီးတဲ့နောက်အခုတစ်ခါမှပြန်ပြီးတော့ထိုးသတ်ကြတာဖြစ်ပါတယ်ဒီပွဲမှာတော့အယ်ဗာရက်စ်ကဂိုလော့ဖ်ကင်ကိုအမှတ်နဲ့ကတ်ပြီးတော့နိုင်သွားပါတယ်အခုလို WBC နဲ့ WBA မီဒယ်ဝေးချန်ပီယံဖြစ်လာတဲ့ပတ်သက်ပြီးအယ်ဗာရက်စ်ပြောတာကတော့
Muchas gracias a todos primero quiero agradecer a todos a toda la gente que siempre ha creído en
ကျွန်တော်တို့အမြဲတမ်းအားပေးလာခဲ့ကြတဲ့သူတွေအတွက်ယုံကြည်ပေးတဲ့သူတွေအတွက်အားလုံးကိုကျေးဇူးတင်ပါတယ်ကျွန်တော်အနေနဲ့အလဲထိုးနိုင်မှုရွယ်ခဲ့ပေမဲ့အလဲတော့မထိုးနိုင်ခဲ့ပါဘူးဒါပေမဲ့အနိုင်ရတဲ့အတွက်ဝမ်းသာပါတယ
်ဒိုင်းနှစ်ယောက်မှာတစ်ယောက်က134 134နဲ့တည်ပြီးခဲ့ပြီးတော့ channel တစ်ယောက်ကတော့135 133နဲ့ Alvarez ကိုအနိုင်ပေးခဲ့တာကြောင့် Alvarez ဟာ WBA နဲ့ WBC Middleweight Champion တက်ဖြစ်လာခဲ့ပါတယ်ခင်ဗျာ
ဘောလုံးသတင်းတွေမှာတော့နိုင်ငံတကာပွဲတွေကြောင့်ခဏနားထားတဲ့ဥရောပမပေးဘောလုံးပွဲတွေကိုဒီတစ်ပတ်မှာပြန်စတင်ခဲ့ပါတယ်ပရီးမီယာလိဂ်မှာတော့ Chelsea နဲ့ Liverpool တို့အနိုင်ရခဲ့ကြပြီးတော့မပေးစရာထက်ကနေဆက်ပြီးတော့ဥဆောင်နေပါတယ်ဒီတစ်ပတ်မှာ Chelsea က Hazard ရဲ့ hat-trick နဲ့ Cardiff ကို6-2နဲ့နိုင်ပြီးတော့ Liverpool နဲ့ Tottenham တို့လည်း Wembley မှာကစားခဲ့ပြီးတော့ Liverpool က2-2နဲ့နိုင်သွားပါတယ်ဂျန်နယ်ပွဲတွေမှာတော့ Man City က Fulham ကို3-2ရှိ Arsenal က Newcastle ကို2-2 Man U ကလည်း Watford ကို2-2နဲ့နိုင်သွားပါတယ်ဒါကြောင့် Chelsea နဲ့ Liverpool တို့ဟာ15မှတ်စီနဲ့အမပေးစရာထိတ်ကနေဥဆောင်နေပါဗျ။ Chelsea ကပြီးခဲ့တဲ့တရားစီကြော်ကပဲချန်ပီယံဖြစ်ထားပေမဲ့ Liverpool အသင်းချန်ပီယံမဖြစ်တာတော့အတော်လေးကြာခဲ့ပြီဖြစ်ပါတယ်။နောက်ဆုံးအချိန်ချန်ပီယံဖြစ်ခဲ့တာက1990ခုနှစ်ကပါ။ဒါကြောင့်အခုဆိုရင်ချန်ပီယံမဖြစ်တာဟာ28နှစ်ရှိသွားခဲ့ပါပြီ။ဆိုတော့ Liverpool အသင်းရဲ့ဒီနှစ်အလားအလာဘယ်လိုရှိပါသလဲ။ချန်ပီယံတကယ်ဖြစ်နိုင်တဲ့ဇင်းထဲမှာရောပါလာနေပြီလား။ဒါနဲ့ပတ်သက်ပြီးတော့အားကစားဆောင်ပါရှင်ကိုစော်မျိုးတန်ကိုမေးကြည့်ထားပါဗျ။
Can be
ဖြစ်နိုင်တဲ့အထဲကိုထည့်ပြီးရလာဆိုတော့ဟိုရပြီလို့ပဲပြောအောင်ပါဆရာ။ဘာကြောင့်ရပြီလို့ပြောအောင်လဲဆိုတော့အမတိချက်ကဆရာကြီးကပြောခဲ့လို့ပဲဟိုငါးဘုကလည်းငါးဘုကလည်းနိုင်တယ်။နောက်တစ်ချက်ကပြီးကြတဲ့နေ့နိုင်ရှင်လေးကကံကြမ်းကတော်တော်လေးတက်လာပြီ။တော်တော်လေးကောင်းလာပြီ။ဒါတော့ထားပါနောက်တစ်ခုကကျန်တဲ့အသင်းတွေပေါ့။ကျန်တဲ့အသင်းတွေကလည်းဒီနေ့ပေါ်ရတော့ဆရာပြီးကြတယ်သိပြီးတော့ကောင်းလာမှရှိတယ်။ဟိုမင်းကြီးကလည်းသိပြီးတော့လောက်ကြီးမဟုတ်ဘူး။ကပားလို့ရှိနေတယ်မြန်မာဒီဒီဘာဘူးအင်းမအောင်ဆုံးသွားတယ်ပေါ့ဆိုတော့သူကြောက်နေနေပြန်ပြီးသူပြောင်းနေတယ်ထဲလို့ရတဲ့အဆင့်ခြေစွမ်းမျိုးကိုဒီဘာဘူးတင်ပိုင်ဆိုင်ထားပြီးလို့ပြောအောင်ပေါ့ဟုတ
်အဲ့တော့သူတို့ကဘာတွေတိုးတက်လာတာလဲ
ဘာတွေတိုးတက်လာတော့ဟိုဒီဘာဘူးရဲ့ခံတွေကပြီးခဲ့တဲ့နှစ်နဲ့ကာလကြီးတော်တော်လေးပြောင်းလဲလာတော့နောက်တစ်ခုကဒီပြိုင်ပွဲအပေါ်မှာအယုံထူးဆိုင်မှုကလည်းတော်တော်လေးကွာခြားသွားတယ်ပေါ့ပြီးခဲ့တဲ့နှစ်ကဆိုရင်တင်းငယ်လေးနဲ့ပြေးလို့ရှိရင်သူ့အတင်းကကိုယ်ကျန်တဲ့ကောင်းပေါ့ကျန်တဲ့ကောင်းနေတဲ့တင်းကြီးနဲ့ပြည့်စုံနေတော့ရာနှုန်းကြီးမိကအနိုင်ရတယ်ပေါ့ဆိုဒီနေ့ပေါ်လုံးရပြီမှာတော့ဒီတင်းငယ်လေးကအစားအာယုံထူးခြားမှုကောင်းကောင်းနဲ့ဟိုကစားလာတော့ပြရတယ်နောက်တစ်ချက်ကတော့ဒီကစားသမားတယောက်နဲ့တယောက်အကြမ်းကကြာလာလာနဲ့အသားကြတော့တယောက်တယောက်ကိုအပေးကြီးချစ်တဲ့ကလည်းပုံကြီးမိတာပေါ့သူတို့ပြင်းတော့ဆိုနောက်တန်းကတော်တော်လေးအားကောင်းလာတယ်ဒီချက်ကတော့တော်တော်ကိုတိကျတင်သားနဲ့ဖြစ်သေးတယ်ကျွန်တော်တို့ဒီပြည့်စုံပါတယ်။နောက်ခြေရန်တို့အလေရန်တို့ကတော့ပြောပြရမလို့လေ။ဒီတော့ဒီနှစ်ပေါ်ရရရထူးခြားမှုကတော့ဟိုနောက်တန်းကတော်တော်ကိုကြောင်းလဲလာတယ်ပေါ့။နောက်တန်းစီအပိုင်းကတော်တော်လေးကြောင်းလဲလာတာကဒီဘာဘူးရဲ့ပြည်သာတင်းကစားရကြောင်းလဲမှုလို့ကျွန်တော်အဲ့လိုပဲပြောပြပါတော့
အလီစီရီဘက်မှာတော့ရိုနောလ်ဒိုကယူဗန်တက်စ်အသင်းအတွက်ဂိုးတွေစသွင်းပေးလိုက်ပါပြီ။ယူဗန်တက်စ်နဲ့ဆက်ဆိုလိုတော့ပွဲမှာရိုနောလ်ဒိုက2ဂိုးသွင်းခဲ့ပြီးတော့ယူဗန်တက်စ်အသင်း2ဂိုးတကိုးနဲ့အနိုင်ရသွားခဲ့တာဖြစ်ပါတယ်။ဆွီဒင်တိုက်စစ်မှုဟောင်းအီဘရာဟီမိုဗစ်ချာဒီတစ်ပတ်မှာတော့သူ့ရဲ့ဂိုး900မြောက်ကိုသွင်းယူခဲ့ပါတယ်။စနေနေ့ကတိုရွန်တိုနဲ့ပွဲမှာသူကကွင်းလယ်ကနေဂိုးရှိကိုတင်ပေးလိုက်တဲ့ဘောလုံးကိုအီဘရာဟီမိုဗစ်ကလေထဲမှာခြေပြောင်းမြန်နဲ့မော်လီကန်ပြီးတော့လှလှပပသွင်းယူခဲ့တာပါ။ဒါဟာ LA Galaxy အတွက်ဒီနေ့ဘောလုံးရာသီမှာ22ပွဲကစားပြီးတဲ့နောက်မှာ18ဂိုးမြောက်သွင်းပေးထားတာလည်းဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်စီစဉ်တင်ဆက်တဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ခဲ့ကြရတာပါ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ခုတော့ကြာနေသေးတဲ့အချိန်တွေမှာဗုဒ္ဓဟူးနေ့ညပိုင်းထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင်
။မြောက်ကူရဲ့မစ်ဆိုင်းတုံးအစီအစဉ်မှာအရေးပါတဲ့စက်ရုံတွေကိုဖျက်သိမ်းရမှာနိုင်ငံတကာကျန်းကျင်သူတွေကိုကြည့်ရှိဆွဆွေးခွင့်ပြုမဲ့အကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဟွန်ကပြောဆိုလိုက်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းကိုရီးယားကျွန်းဆွယ်မှာစစ်ခင်းမဲ့တဲ့ခေတ်ခေတ်အဆပြုဖြစ်တဲ့အကြောင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကိုစိုးမြို့လိုလာဖို့ဖိတ်ခေါ်ထားပြီးဒီနှစ်ကလောက်လာရောက်ဖို့မျှော်လင့်ထားတဲ့အကြောင်းနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ကိုရီးယားကောင်ဆောင်နှစ်ယောက်ကြားရရှိခဲ့တဲ့သဘောတူညီချက်အရအမေရိကန်ပြည်ထောင်စုဘက်ကလိုင်လျောညီထွေဆောင်ရွက်လာမယ်ဆိုရင်အဓိကနျူကလ িয়ার ဆက်ယုံဖြစ်တဲ့ယုံပြောင်းကိုဖျက်သိမ်းမယ်အကြောင်းလဲမြောက်ကိုရီးယားကပြောဆိုခဲ့တာပါ။အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ဆွေပြုခံထားရတဲ့ဘရက်ကာဗနောကလွန်ခဲ့တဲ့36နှစ်တုန်းကဆက်ချော်တဲ့မင်္ဂလိတူးကိုလိမ်မိုင်းဆန်ရာစော်ကားခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်ကိုစဉ်းစားကြည့်ဖို့တော့ခင်းရတဲ့အကြောင်းတမနာတော်နယ်ထရန့်ကဒီနေ့ပဲပြောလိုက်ပါတယ်။ဘဝတခြားစိုးရင်ထိတ်လန့်စိတ်ဝင်ခဲ့ရတယ်လို့ဆိုတဲ့ဆွဆွဲခဲ့သူကယ်လီဖိုးနီးယားပြည်နယ်ကစစ်ပညာပမောက်ခခရစ်စတင်ဘယ်ဆေဖို့အနေနဲ့တက်လက်တော်တရားရေးကော်မတီရှေ့တင်းလာနေကြားနာပွဲမှာထွက်ဆိုတာကိုကြားလို့တဲ့အကြောင်းလဲတမနာထရန့်ကပြောဆိုခဲ့တာပါ။ပါကစ္စတန်ဝန်ကြီးချုပ်အနော်ရဲ့ရှာရဲနဲ့မင်းနဲ့တမတ်ဖြစ်သူတို့ပေါ့ထောင်နဲ့စီရင်ချက်တွေကိုဒီနေ့ပဲတရားရုံးကဆိုင်းငံ့လိုက်ပြီးအယူခံအတွက်စုံစမ်းနေတဲ့အချိန်မှာအမကန်နဲ့လှုပ်ပေးဖို့လဲစုံဖြတ်လိုက်ပါတယ်။အခရီးလိုက်စားမှုနဲ့ဒီနေ့စမ်းမှာပဲအချင်းပြချက်ဆောင်မှုတက်ဖြစ်စဉ်တရားရုံးကထောင်နဲ့ပြစ်ပေးထားတာကိုအယူခံတင်သွင်းခဲ့တဲ့ပေါ့ပါကစ္စတန်အထက်တရားရုံးကစုံဖြတ်လိုက်တာပါ။ပရိရှန်နိုင်ငံရဲ့ဝန်ကြီးဂျယ်မီဟန်ရဲ့ဒီနေ့စတင်တဲ့နှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်တွင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်နဲ့တွေ့ဆုံမှာဖြစ်တယ်လို့မြန်မာနိုင်ငံရဲ့လူ့ခွင့်ရေးခြေအနေနဲ့ပတ်သက်လို့ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ခီးစဉ်တွင်ရိုဟင်ဂျာတွေကြုံတွေ့ရတဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေကိုကိုယ်တိုင်လေ့လာဖို့ရည်ရွယ်ထားပြီးမြန်မာစစ်ဘက်နဲ့အရက်ဘက်ခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်တဲ့အကြောင်းလဲ Twitter လူမှုကွန်ရက်ကနေဒီနေ့ပဲပြောခဲ့တာပါ။ခီးစဉ်အစပထမနေ့အဖြစ်ဒီနေ့ရန်ကုန်မှာရောက်ဆင်မှာတော့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ရုံးကိုတွားရောက်ခဲ့ပါတယ်။
တရင်ချင်းချက်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်မှုကနန်းလောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ ဗုဒ္ဓဟူးနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းတူမီတာ25 32နဲ့58တို့ကနေထုတ်လွှင့်ပေးကြတာဖြစ်ပါတယ် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသစင်အောင်ပ
This program has come to you from the Voice of America, Washington.